of America in Burmese.
မင်္ဂလာညချမ်းသာတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်ခါနေ2020ပြည်နှစ်ဖေဖော်ဝါရီလ28ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်လေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိထုတ်လွှင့်ပေးနေပါပြီ။လိုင်းနိုမီတာ1925 30နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်နှားဆင်နိုင်ပါပြီရှင်။ကျောင်းညာအတွက်အစီအစဉ်မှုကကျမစုမော်ပါရှင်
ကျမကတော့စုမြတ်မော်ပါတောင်ကိုရီးယားမှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်သူအရေအတွက်2000ကျော်ရှိသွားပါပြီကမ္ဘာတဝန်းမှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်မှုအပေါ်စိုးရိမ်နေကြတာနဲ့အတူအာရှဥရောပနဲ့အမေရိကအစုရှယ်ယာဈေးကွက်တွေမှာဒီကနေ့လဲဈေးတွေကျဆင်းနေပါတယ်အခုလိုနောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့အကြေညာပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်တောင်းကျောင်းညာအတွက်သောရရှင်နေနာဆင်ရမယ့်ထိတ်တဲရောက်သတင်းလွှာတွေကတော့မြန်မာနိုင်ငံမှာ COVID-19 ရောဂါပိုးကိုကူးစက်မြန်ဒါမှမဟုတ်တိုင်ကြားရမယ်ကူးစက်ရောဂါဖြစ်သတ်မှတ်တဲ့အကြောင်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကဒီကနေ့ကြေညာလိုက်ပါတယ
်ကျွန်တော်အနေနဲ့တိုင်ကြားမြန်ရောဂါဆိုပြီးတော့မိတ်ထုတ်ပြန်လာပြီဆိုလို့ရှိရင်ဒါဆိုဒီရောဂါကဒါတိုင်ကိုတိုင်ကြားရမယ်ဆိုတော့ရောဂါဖြစ်ကြောင်းပြောလိုက်ပြီဒါဆိုမတိုင်ကြားရင်ဘယ်လိုလဲရွရွခံ
ဒါကတော့ဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနဒုတိယညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးပါရှင်ဒီသတင်းနောက်ပိုင်းမှာပြည့်စုံနားဆင်ရပါမယ်ဒီသတင်းနဲ့အတူကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်မှမှုအမြန်ဆုံးအခြေအနေထိရောက်နေလို့အထူးစီမံခန့်ခွဲရမယ့်ဇုန်ဖြစ်သတ်မှတ်ထားတဲ့တောင်ကိုရီးယားနိုင်ငံဒေဂူမြို့ကမြန်မာအမျိုးသမီးတဦးနဲ့ဆက်သွယ်မေးမြန်းချက်နဲ့အတူ MCA အဖြစ်ရဲ့လက်မှတ်ထိုးထားတဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းနဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲတွေဖြစ်ပွားနေတဲ့အကြောင်းသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေမှာတော့အမျိုးသမီးကဏ္ဍသုတဆုံးလေအမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုရင်ဆုံးကတော့တောက်ကြညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမျက်မွန်နဲ့ကိုရနိုင်တို့တင်ပြပေးကြပါလိမ့်မယ်ရှင
်ကျွန်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးနောက်ထပ်ကူးစက်သူကျဆင်းသွားပြီမဲ့တောင်ကိုရီးယားမှာကူးစက်သူအရေအတွက်တိုးလာနေပါတယ်တောက်ကြနေအစောပိုင်းအထိတရုတ်မှာနောက်ထပ်ပိုးကူးစက်သူ329ယောက်ရှိနေပြီးတော့44ယောက်သေဆုံးတယ်လို့တရုတ်ကျန်းမာရေးကော်မရှင်ကပြောပါတယ်ဒီအရေအတွက်ဟာတစ်လကျော်အတွင်းမှာပိုးကူးစက်သူအရေအတွက်အ ਨੇ ဆုံးဖြစ်ပါတယ်တရုတ်နိုင်ငံပြည်ရဲ့ပိုးကူးစက်သူအများဆုံးဖြစ်နေတာကတော့တောင်ကိုရီးယားနိုင်ငံမှာပါတောင်ကိုရီးယားနိုင်ငံကဒေဂူမြို့မှာပိုးကူးစက်သူအများဆုံးဖြစ်နေပါတယ
်오늘 오전 10시 기준으로 코로나 19 감염자는 2022 명이며
တောင်ကိုရီးယားနိုင်ငံမှာဒီကနေ့ February 28ရက်မနေ့ဆယ်နေ့အထိပိုးကူးစက်နေသူ2022ယောက်ရောဂါလုံးဝပျောက်ကင်းသွားသူ26ယောက်သေဆုံးသူ73ယောက်ရှိတယ်လို့ကျန်းမာရေးဒုဝန်ကြီး Kim Kan Lip ပြောသွားတာဖြစ်ပါတယ်ဒေဂူးမျိုးကဆေးရုံတွေမှာကတင်းတွေမလုံလောက်တော့တဲ့အတွက်ရောဂါပြင်းတဲ့လူနာတွေကိုတခြားဒေသကဆေးရုံတွေကိုပို့ဆောင်ကူတာပေးနေတယ်လို့လည်းသူကပြောပါတယ်အမေရိကန်ပြည်ထောင်စုမှာတော့ဘလူကနေကူးစက်မှန်းမသိတဲ့ပထမဆုံးပိုးကူးစက်သူရှိနေတယ်လို့တောင်ဝင်ရှိသူကပြောကြားခဲ့ပါတယ်။ကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းကအမျိုးသမီးတယောက်ဟာအမေရိကန်နိုင်ငံအပြင်ဘက်ကိုခရီးမသွားခဲ့တယ်လို့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေသူတဦးတယောက်နဲ့မှထိတွေ့ခဲ့ခြင်းမရှိဘူးလို့ကျန်းမာရေးတာဝန်ရှိသူတွေကကြာလပိတ်နေ့ကပြောကြားပါတယ်။သမ္မတဒေါ်နယ်ထရမ့်ကတော့အမေရိကန်ထဲမှာပိုးပြန့်နှံ့ကူးစက်နိုင်ခြေတိတ်နေတယ်လို့ပြောကြားထားပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးစတင်ကူးတဲ့တရုတ်နိုင်ငံအပြင်တခြားနိုင်ငံတွေမှာပိုးကူးစက်နေတဲ့အပေါ်အင်မတန်စိုးရိမ်နေတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးအကဲကတော့ပြောပါတယ်။အာရှဥရောပနဲ့အရှေ့အလယ်ပိုင်းဒေသအပါအဝင်နိုင်ငံ90ကျော်မှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုတွေရှိနေပြီးတော့ပိုးကူးစက်မှုထိန်းနိုင်ဖို့ဆောင်ရွက်မှုတွေကိုလည်းလုပ်နေကြပါတယ်။နယူးဇီလန်နိုင်ငံမှာလည်း COVID-19 ရောဂါဖြစ်နေသူပထမဆုံးတွေ့ရှိတယ်လို့ဒီကနေ့ကြေညာပါတယ်။နိုင်ဂျီးရီးယား၊လစ်သူအေးနီးယား၊အက်စတိုးနီးယားစတဲ့နိုင်ငံတွေမှာလည်းကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေသူတွေရှိပါတယ်။ဒီကနေ့အထိကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေသူ 8,300 ကျော်ရှိနေပြီးတော့ 2,800 ထက်မနည်းသေဆုံးခဲ့ပါတယ်။အများစုကတော့တရုတ်နိုင်ငံထဲမှာဖြစ်ပါတယ်ရှင်
။ကိုရိုနာဗိုင်းရပ်စ်စတင်ဖြစ်ပေါ်ခဲ့တဲ့တရုတ်နိုင်ငံဝူဟန်မြို့ကနေကဲထုတ်လာခဲ့တဲ့အမေရိကန်နိုင်ငံသားတွေနဲ့ထိတွေ့ဆက်ဆံခံရတဲ့ဒီအမေရိကန်ကျန်းမာရေးနဲ့လူမှုဝန်ထမ်းဌာနကဝန်ထမ်းတွေဟာတိကျလေ့ကျင့်ပြင်ဆင်ထားခြင်းမရှိဘူးလို့သတင်းပေးဖွင့်ကြားသူတဦးကပြောကြောင်းအမေရိကန်ရဲ့ထိပ်တန်းစနစ်လာကြီးကဖော်ပြလိုက်ပါတယ်။ကျန်းမာရေးဝန်ထမ်းတွေကိုတိကျလေ့ကျင့်သင်လန်းပေးထားတာမရှိဘူးလို့ကာကွယ်နိုင်တဲ့ပစ္စည်းတွေကိုလည်းတိကျလုပ်ပေးထားတာမျိုးမရှိဘူးဆိုပြီးတော့ပြောပါတယ်။ဒီသတင်းကိုအမီဖော်လိုတဲ့အမေရိကန်ကျန်းမာရေးနဲ့လူမှုဝန်ထမ်းဌာနအကြီးအကဲတောင်ဝန်ရှိသူတဦးကဖွင့်ကြားခဲ့တာဖြစ်တယ်လို့ Washington Post သတင်းကဖော်ပြပါတယ်။လူသမားတွေရောဂါကူးစက်ခံနိုင်ခြင်းနဲ့ပတ်ကျန်းမာရေးနဲ့ပတ်သက်ပြီးတော့စိုးရိမ်ကြောင်ပြောတဲ့အတွက်အဲ့လူကိုလည်းတခြားနေရာတစ်ခုကိုရှေ့ပြစ်လိုက်တယ်လို့ဆိုပါတယ်။သူ့အနေနဲ့မတ်လ5ရက်နေ့မတိုင်ခင်ဒီယာရုကိုလက်ခံမလား။ဒါမှမဟုတ်ယာရုကနေဖြုတ်တာခံမလားဆိုတာကို Sumago, Pioga, Jan Washington Post Club, Pobiavare, Jamai Tana, Wanani Ha, Yoga, Kago, Tenu Itana, CDC Ga, Wanani, that do Loka Abido, CDC, Wanani Garo, Yoga, Kago, and I bought Lady Team and Pony Net, Yoga, Kago, and Wussoni, P. Water, Elo, Suaboga, Piovare, Emma Jamai Tana, Wanani Gura, Dawani, Tansanga, Jamayo, Dawani Bison Dora, Chimayo, Virus Poku, Samu Shimshi, Sanders Sisira, Sangira, and Mishiga, Bulu, to go Pioga, Washington Post Club, Pobiava.
Kawadawan coronavirus, Bokusamu Bok, so in his Arania do, so she has Jigwa delighting me select just anywhere. Ashaga, Hong Kong, Shanghai, Solnet, Sydney, Sushi, Jigwa de Madigani. Toyaga, no joy, Ziri, Jagivari, Uyoba Maletiga, Sushi, Azi, Alo Niva, Niaga, no terminate just anywhere. America, Mamma Jagging, Amma, Pune, Sushi, Jigwa Malet, Ziri, select just anywhere. Chadarini Runga, Jigwa, Beijing, Ma, Down Jones, and Yungi, Dambua, Sunyan, Sanjing, Dianlu, Liaga, no joy, Zijan, Zibi, Kiraba. Kongbisi Tolomu Dwe, Asha, to the Tien, Dio Nangangu, Ago Nijayare, Apple, Microsoft, Sare, Nidinya Lunganjiri, Sushi, Azirile, Jadari Nirunga, Jasingevare, Yinan Ziri, Jani Jauyo, Boku Sama, Soye Mune, Pizaduri, Jasini Rajama, Soyingana, Sushi, Azirile, Janivare, Gavama, Banae, Jadene, Yinsangare, Natan Shikuni, Tega Suye, a sozo, the Dimba Pimelu, Ziguet Lila Driga, Kaman Tajavare, the Chain Mave, Tabananga, Jojare, Tokyo Disneyland's Gazaguinjigo, the Dinaba Pimelu, Jinavare, Tokyo Disney Lane, Disney Sea, Gazaguinji Rigo, Sininiga Sabido, Mala Sangayani, Tipeta Melo, Oriental Langomiga, Tigani, Jinavari.
Serious, we are dead in it, and I am your by Edlib Dizaga, Yada de Momiazago, Dizangani, Taikaita, Melona, Alcaque, Pibu, Twat, Dizago, Lima Piantaya, Zon, Pitama Pugu, Tukinanga, Nanga, Taiwango, Dinima, Tonsu Library. Serious, we are good on our computer, Russian, Iran, and in it, Edlib Dizama, Jampamuri, your jazz, Sibu, Twat, Pitara, Gridigo, Count him upon I Musso, yea. Amaya Yongi Lakamu Alongo, Sonshon Tana, and look, Turki Tama Yoya Tanjay Yashiga, Tredagani, Piovari, Yadada Momiazo, Hagusu, and Lana Chibio, Lijangani, Bonja Taikaidao, Kania, we are Chongli, Sioni, Power, Chigan, Sao, only Hale, Syria, Suya, Tisha, Pimata, Piasi Taikaidao, Kania Jang, Lumiron Tapamuri, Hamasi Shima, and Pilijin Pilani, Vido, Tonega, she had to be net Piosu, Ten Elu, Duga, Piolai Bari. ဒီရဆိုရဟာဒီဒေသအထွတ်မှာလူမျိုးစုလိုက်ရှင်နေဖယ်ရှားတာတွေကိုလုံနေတယ်လို့လည်းသူကစပြောပါတယ်။တစ်ချိန်တည်းမှာပဲတူရကီရဲ့ပန်ဂျာဂျက်ရနေတို့မြောက်အတ္လန္တစ်ဆက်စာချုပ်နိုင်ငံများအဖွဲ့ရဲ့တာမတ်တီဟာအီဘော့စီဝေးချင်းကိုချင်းပါခဲ့ပြီးတော့အမေရိကန်ကာကွယ်ရေးဝန်ကြီးမတ်အက်စပါနဲ့တူရကီကာကွယ်ရေးဝန်ကြီးတို့ဟာလည်းအက်တလစ်နဲ့လီဘီယာရေးကိစ္စတွေကိုဆွေးနွေးဖို့အတွက်မနေ
ဒီအမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 6335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။သောက်ချာနေညဝိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။ထိုင်းနိုင်ငံချွန်ဘိုရီခရိုင်ဆက်တဟစ်ကမ်းခြေမှာထိုင်းနဲ့အမေရိကန်မရိန်ကန်တက်တပ်သားနဲ့စစ်သား300ကျော်ဒီကနေ့စီးရဲလေ့ကျင့်ခဲ့ကြပါတယ်။39ကျင်းမြောက်ကော်ပရာဂိုစီးရဲလေ့ကျင့်မှု၄ရက်မြောက်နေ့မှာရေထဲမှာရောကုန်းပေါ်မှာပါသွားလို့ရတဲ့ယာဉ်တွေနဲ့စစ်သားတွေကကန်တက်လေ့ကျင့်မှုတွေကိုလုပ်ခဲ့ကြတာပါ။အရင်စီးရဲလေ့ကျင့်မှုတွေမှာပါဝင်ခဲ့တဲ့တောင်ကိုရီးယားစစ်တပ်ကတော့ဒီကနေ့လေ့ကျင့်ခန်းမှာပါဝင်ခြင်းမရှိပါဘူး။17ရက်ကြာပြုလုပ်တဲ့ကော်ပရာဂိုပူးတွဲစီးရဲလေ့ကျင့်မှုမှာအရင်နှစ်တွေတုန်းကတောင်ကိုရီးယားတပ်သား400လောက်ဆေးလွတ်ခဲ့ပေမဲ့ဒီနှစ်မှာတော့30ပဲဆေးလွတ်ပါတယ်။အလုံးကအကြီးအကဲအရာရှိအဆင့်တွေဖြစ်ကြပြီးတော့တိုက်ခိုက်ရေးလေ့ကျင့်မှုတွေမှာမပါဘဲကုတ်ကဲရေးနဲ့ဆိုင်တဲ့လေ့ကျင့်ခန်းတွေမှာပဲပါဝင်ကြပါတယ်။ထိုင်းနိုင်ငံမှာလုပ်တဲ့ပူးတွဲစီးရေးလေ့ကျင့်မှုမှာတောင်ကိုရီးယားနိုင်ငံအိုဆန်းလေတပ်အခြေစိုက်စခန်းကအမေရိကန်စစ်တီ150လောက်ပါဝင်တယ်လို့အမေရိကန်မရိန်ကန်တက်တပ်ဖွဲ့ဗိုလ်ကြီးဂျော့ချ်မက်ကာတာကပြောပါတယ်။သူတို့အလုံးကိုတောင်ကိုရီးယားကမထွက်ခွာခင်မှာရောထိုင်းနိုင်ငံကိုရောက်တဲ့အခါမှာပါကျန်းမာရေးစစ်ဆေးမှုတွေလုပ်ခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ဖြစ်ပွားနေချိန်မှာပုံမှန်တားဆီးကာကွယ်ရေးဆောင်ရွက်မှုတွေအပြင်အပိုဆေးဝင်တန်း35ရောက်ကိုတာဝန်ပေးထားသလိုဆေးဘက်ဆိုင်ရာပစ္စည်းတွေကိုလည်းလိုရာထက်ပိုပြီးအဆင့်သင့်ပြင်ဆင်ထားပါတယ်။ထိုင်းနဲ့အမေရိကန်တပ်တွေပူးတွဲပြုလုပ်တဲ့ဦးစီးပြုလုပ်တဲ့ကော်ပရာဂိုစစ်ရေးလေ့ကျင့်မှုဟာအာရှပစိဖိတ်ဒေသမှာအကြီးဆုံးဖြစ်ပါတယ်။ဆက်တည့်ရကြတဲ့ဒီစီးရဲလေ့ကျင့်မှုတွေအတွင်းမှာစစ်သား900ကျော်ပါဝင်ပြီးတော့စီးရဲလေ့ကျင့်မှုလူသားချင်းစာနာမှုဆိုင်ရာအကူအညီပေးတဲ့လေ့ကျင့်မှုတခါဒီဆိုက်ဘာလုံခြုံရေးလေ့ကျင့်မှုတွေပါဝင်ပါတယ်မြန်မာနိုင်ငံကလည်းဒီနှစ်လေ့လာတဲ့ဆယ်နိုင်ငံထဲမှာပါဝင်ပါတယ်
တောင်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေအနေနဲ့ရင်ဆိုင်နေရသလိုအမေရိကန်တပ်တွေဟာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအနေနဲ့ရင်ဆိုင်နေရသလိုအမေရိကန်နဲ့တောင်ကိုရီးယားကြားဒီတပ်ဖွဲ့ဝင်တွေနဲ့ပတ်သက်ပြီးကုန်ကြမ်းစစ်အငြင်းဖွားမှုတွေကြောင့်အမေရိကန်စစ်ခြေတိုက်ခံတွေမှာအလုံးလုံးနေတဲ့ကိုရီးယားတွေကိုရီးယားလိုသမားတွေအလုံးမစင်ပဲအိမ်မှာပဲနေရမဲ့အခြေ
ကျွန်တော်နိုင်ငံနိုင်ရိုဘီမြို့တော်တွေကဟိုတယ်ကြီးတစ်ခုကိုတိုက်ခိုက်ဖို့အကြံပေးဖွဲ့တွေပြင်ဆင်ကောင်းပြင်ဆင်နေနိုင်တယ်လို့အမေရိကန်ဆရာကသတိပေးချက်ထုတ်ပြန်ခဲ့ပါတယ်။နိုင်ငံတကာခီးတွေအလုံးနဲ့ခီးသွားကြသူတွေကြောင့်မှာရေပန်းစားတဲ့ဟိုတယ်ကြီးတစ်ခုကိုတိုက်ခိုက်နိုင်တယ်လို့ယုံကြည်ကြောင်းဖြေကြားလိုက်ပါတယ်ခင်ဗျာ။ကင်ညာနိုင်ငံနိုင်ရိုဘီမြို့တော်တွေကဟို
င်း400လောက်အကွာကဖိလစ်ပိုင်ပင်လယ်ပြင်ထဲမှာပြီးခဲ့တဲ့သတင်းပတ်ကလေဆာရောင်ကြီးနဲ့ထိုးပြီးတော့ချိန်ရွယ်ခဲ့တယ်လို့အမေရိကန်ရေတပ်ကပြောလိုက်ပါတယ်။အမေရိကန်ရဲ့ P8A Poseidon လေယာဉ်ဟာနိုင်ငံကလေပိုင်နယ်ထဲမှာနိုင်ငံကရဲ့စီမံစည်းကမ်းအနေနဲ့ညီကင်းတဲ့နေစဉ်မှာစတီးယိုတင်မောက်ကလေဆာရောင်ကြီးနဲ့ထိုးခဲ့တာဖြစ်တယ်လို့အမေရိကန်ရေတပ်ရဲ့ Pacific စီးရင်အုပ်စုကကြေညာချက်ထုတ်ပါတယ်။တီယိုတင်မောက်ရဲ့လုပ်ရဟာအနေနဲ့ရှိပြီးတော့2014ခုနှစ်ကနိုင်ငံပေါင်းစုံသဘောတူညီချက်ယူထားတဲ့ပင်လယ်ပြင်တွင်မမျှော်လင့်ဘဲတွေ့ကြတဲ့အခါမှာလိုက်နာမယ့်စီမံစည်းကမ်းဖြစ်တဲ့ CUES ကိုချိုးဖောက်တာဖြစ်သလိုနိုင်ငံကာကွယ်ရေးဝန်ကြီးဌာနကလက်မှတ်ထိုးထားတဲ့ပင်လယ်ရေကြောင်းနဲ့လေကြောင်းဘေးကင်းလုံခြုံမှုဆိုင်ရာနားလည်မှုစာကြုံလွန်နဲ့လည်းမကိုက်ညီဘူးဆိုပြီးတော့အမေရိကန်ရည်တဲ့ရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်ခင်ဗျာ
တောက်ကြညာအတွက်နောက်ဆုံးဒီခေတ်မှာရှင်တောက်ကြညာအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမျက်မွန်နဲ့ကိုရရန်နိုင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုအရင်ဆုံးထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေဇက်တိုက်တင်ဆက်ပေးကြပါမယ် COVID-19 ရောဂါပိုးကိုကူးစက်မြန်ဒါမှမဟုတ်တိုင်ကြားရမယ့်ကူးစက်ရောဂါဖြစ်သတ်မှတ်တဲ့အကြောင်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကဒီကနေ့ကြေညာလိုက်ပါတယ်ဒီအမိန့်ကိုမလိုက်နိုင်ရင်ထောင်ဒဏ်ငွေဒဏ်ချမှတ်နိုင်တဲ့အကြောင်းဗဟုကူးစက်ရောဂါတိုက်ဖျက်ရေးဌာနတာဝန်ရှိသူတို့ကပြောပါတယ်လူလူအနေနဲ့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ထုတ်ပြန်ချက်တွေကိုအတိအကျလိုက်နာဖို့လည်းတိုက်တွန်းပါတယ်အိန္ဒိယနိုင်ငံ New Delhi မြို့တော်မှာ14ရက်ချာတီချခွဲပြီးတော့စောင့်ကြည့်ခဲ့တဲ့ဝူဟန်ကနေပြန်ခေါ်လာတဲ့မြန်မာကျောင်းသား2ဦးနိုင်ငံကိုပြန်ရောက်လာရင်တော့ထပ်ပြီးတော့ခွဲခြားစောင့်ကြည့်ဖို့မလိုတော့ဘူးလို့လည်းပြောပါတယ်အသေးစိတ်ကိုတော့ VOA သတင်းတော့စုစုသတင်းပေးပို့ထားပါတယ
်ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကကူးစက်ရောဂါများကာကွယ်နှိမ်နင်းရေးဥပဒေပုံမှား21ပုံမှားခွဲခါခွဲပါလုပ်ပိုင်ခွင့်ကိုကျင့်သုံးပြီးလက်တလောအသက်ရှူလမ်းကြောင်းဆိုင်ရာရောဂါ COVID-19 ကိုကူးစက်မြန်ရောဂါသို့မဟုတ်တိုက်ကြရမည့်ကူးစက်ရောဂါအဖြစ်သတ်မှတ်တဲ့အမိန့်ကို February 28ရက်တောက်ချာနေ့နေ့လယ်ခင်းမှာထုတ်ပြန်လိုက်ပါတယ်။အခုလိုအမိန့်ထုတ်ပြန်လိုက်တာဟာမြန်မာနိုင်ငံတွင်းမှာဒီရောဂါကူးစက်ပြန့်နှံ့မှုမဖြစ်ပွားစေရေးအတွက်ကြိုတင်ကာကွယ်ရေးနဲ့တုတ်ပြန်ဆောင်ရွက်ရေးတို့ကိုထိထိရောက်ရောက်ဆောင်ရွက်နိုင်ဖို့သတ်မှတ်လိုက်တာလို့ဗဟုကူးစက်ရောဂါတိုက်ဖျက်ရေးဌာနဒုတိယညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကပြောပါတယ်။
ဒီလိုမျိုးအနေနဲ့မိမိကိုယ်တော်ချားတယ်ချောင်းဆိုးတယ်ယောဂဖြစ်တဲ့အတိုင်းကြီးတွေကလာတယ်ဒါမှမဟုတ်တခွဲတည်ပြီးလူနာနဲ့အတွေ့အနေခဲ့တယ်အဲ့လိုဖြစ်ပြီးချားတယ်ချောင်းဆိုးတယ်ဆိုရင်မိမိတို့ကိုယ်တိုင်သတင်းပြဖို့လိုပါတယ်အဲ့ဒီကောင်ဝန်ကျင်ရလဲတကယ်လို့ဒီလူနာတွေသိတယ်ဆိုလို့ရှိရင်ဖုံးမထားဘဲနဲ့သတင်းပြဖို့လိုပါတယ်ဒီနေ့ပြောဆိုယောဂရှိတဲ့သူတွေပြည်သူလူထုချားတဲ့မှာမသိလိုက်မသိပါသာနဲ့ဖြစ်နေတာမျိုးရှိနေတယ်မဖြစ်အောင်ဒီဥပဒေကကျွန်တော်တို့အပိတ်ကိုဖြတ်ပြန်နိုင်ခြင်းဖြစ်ပါတယ်
အခုလိုတိုင်ကြားရမည့်ကူးစက်ရောဂါအဖြစ်သတ်မှတ်လိုက်ပြီးဖြစ်လို့ဒါရီကိုပြက်ကွက်ခဲ့ရင်ဘသူကိုမဆိုးဥပဒေပြဋ္ဌာန်းချက်အတိုင်းအရေးယူနိုင်တယ်လို့ဒေါက်တာခင်ခင်ကြီးကအခုလိုပြောပါတယ်
ဒီယောဂါအားဒါတန်ကိုတိုင်ကြမယ်ဆိုတော့ဒီယောဂါအဖြစ်ကြောင်းပြောလိုက်ပြီးဒါဆိုမတိုင်ကြရင်ဘယ်လိုရေရွတ်ခံရမှာလဲမတိုင်ကြရင်ဘယ်လိုရေရွတ်ခံရမှာလဲဆိုတဲ့အခါကျတော့အခုဆက်ရောကာကွယ်နေနေเนาะဒီဥပဒေမှာရှိပါတယ်အပေါ်လာတန်းမြေပြည့်ပြည့်ကန့်တိုက်ချင်းအမျိုးတွေလည်းကျမတို့ဆောင်ရွက်ရမယ်နောက်ဥပဒေပုံမှန်တွေကိုလိုက်နိုင်ရင်ရက်ခွဲလို့ရှိရင်ခုဆက်ရောကာကွယ်နေနေ
ကျန်းမာရေးနဲ့အာကစားဝင်ကြီးဌာနကကူးစက်ရောဂါများကာကွယ်နှိမ်နင်းနေလဲအတိအကျလိုက်နာပေးဖို့ကိုဒေါက်တာခင်ခင်ကြီးကပြောပါတယ်။
28ရက်နှစ်လ2020ရဲ့အချိန်အထိတော့နှစ်ပြည့်မြန်မာဆောင်ကျက်ကြီးရှုပူတော်မှုပေးလဲရှိတဲ့လူနာမရှိတော့ပါဘူး။
今年没多少事，比如说，今年有个少些几事情，我们就希望你参加点事吧。比如说，我们今年嘛，因为阿嫂问题大，特别难的，有个搞过一场呀，今年这几年没出来的，我暑假来拿不着，弄啥办呢？コロナ有个不少点皮包给的，只有南安武汉没有买的台呢，也嘛江南阿叔姑姑曼德里没有，干到那的谁有嘛，地下他是比有个些么事，十二月加上几个啦，非法伊拉十七月那个送得多吧比。 သူတို့59စလုံးမှာကိုရိုနာရောဂါပိုးမရှိတာကြောင့်နေအသေးသေးကိုပြန်သွားကြပါမယ်။ဝူဟန်မှာကျန်ခဲ့တဲ့မြန်မာကျောင်းသား2ဦးကိုတော့မြန်မာအိန္ဒိယနှစ်နိုင်ငံတာဝန်ရှိသူတွေရဲ့ဆောင်ရွက်ချက်နဲ့မနေ့ကဖေဖော်ဝါရီ29ရက်နေ့မှာဝူဟန်ကနေအိန္ဒိယနိုင်ငံနယူးဒေလီမြို့ကိုခေါ်ဆောင်လာခဲ့ပါတယ်။အဲဒီကျောင်းသား2ဦးကိုနယူးဒေလီမြို့မှာပဲထားရှိပြီးရောဂါရှိမရှိစောင့်ကြည့်ကာလ14ရက်ပြီးရင ကျမအိမ်နဲ့အကစားဝင်ကြီးဌာနကကုစက်ယောဂမြားကောက်ဝင်နှိမ့်နေလေးကြောင့်တခုခုနဲ့ပို့မှာပါသူတို့လာပို့မှာမဟုတ်ပါဘူးဒါကြောင့်အိန္ဒိယနိုင်ငံကလေးရဲ့အားကြီးဆုံးကျန်လာတဲ့ကျောင်းသားများကိုကျွန်မတို့ဆက်ကောင်းတဲ့ပြီးလို့ဆက်ကြောင်းရှိပါသူကတက်လာလို့အိန္ဒိယမှာတော့ကလေးရဲ့လောက်တယ်မတို့နိုင်ငံလေးပဲဒါတော့နိုင်ငံမှာတော့အိရာတို့ရောက်ခဲ့တဲ့ဒီကလာတဲ့ဆိုကလေးရဲ့လောက်တယ် ော်ချက်တွေကိုလိုက်နာဆောင်ရွက်ကြဖို့တိုက်တွန်းထားပါတယ်။တရုတ်နိုင်ငံဟူဘေးပြည်နယ်ဝူဟန်မြို့ကနေစတင်ဖြစ်ပွားခဲ့တဲ့ COVID-19 ကိုရိုနာရောဂါပိုးဟာအခြားနိုင်ငံပေါင်း55နိုင်ငံကိုကူးစက်ခဲ့ပြီးဒီကနေ့ဖေဖော်ဝါရီ28ရက်နေ့လည်ကစရင်အရလူပေါင်း 8,000 ကျော်ကူးစက်ခံနေရတာပါ။ဒါဟာကမ္ဘာလှည့်အပျော်စီးသင်္ဘော Diamond Princess ပေါ်ကကူးစက်ခံရသူ905ယောက်နဲ့သေဆုံးသူ4ဦးရဲ့စရင်ကိုပါထည့်ထွက်ထားတာဖြစ်ပြီးသေဆုံးသူကတော့စုစုပေါင်း 2,800 ကျော်အထိရှိနေပြီးတရုတ်နိုင်ငံမှာအများဆုံးဖြစ်ပါတယ်။
မဆူဆူပါရှင်ဒီကိုရိုနာကူးစက်မြန်ဗိုင်းရပ်စ်အများဆုံးဖြစ်ပွားနေတဲ့တောင်ကိုရီးယားဒေကူကမြန်မာမျိုးသမီးတူနဲ့ဆက်သွယ်မေးမြန်းချက်ကိုလည်းတစ်ဆက်တည်းတင်ပြခြင်းပါတယ်။တရုတ်နိုင်ငံပြီးကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုဒုတိယအများဆုံးဖြစ်နေတဲ့တောင်ကိုရီးယားနိုင်ငံဒေကူမြို့မှာကူးစက်သူအရေအတွက်ကတရက်ထက်တရက်ပိုပြီးတော့များလာနေပါတယ်။ဒီထက်ပိုပြီးတော့ဆိုးလာရင်တော့မြို့ကိုအဝေးအထွက်ပိတ်လိုက်နိုင်ခြင်းရှိတယ်လို့ဒေကူမြို့မှာနေထိုင်တဲ့မြန်မာနိုင်ငံသူတူဦးကပြောပါတယ်။တောင်ကိုရီးယားနိုင်ငံမှာတတိယအကြီးဆုံးမြို့ဖြစ်တဲ့ဒေကူမြို့မှာယောဂါကူးစက်သူက2000လောက်ရှိနေပြီးတော့တောင်ကိုရီးယားနိုင်ငံမှာတော့ယောဂါကူးစက်သူအများဆုံးမြို့ဖြစ်ပါတယ်။မြန်မာနိုင်ငံသား3000လောက်ရှိနေတဲ့ဒေကူမြို့ရဲ့နောက်ဆုံးအခြေအနေကိုအဲ့ဒီမြို့မှာနေထိုင်နေတဲ့မတ်လယမင်းအိမ်ကို VOA မြန်မာပိုင်းကကိုရီးယားနိုင်ငံဆက်သွယ်မေးမြန်းတဲ့အခါမှာသူကအခြေအနေခုလိုစပြောပြပါတယ်။
တောင်ကိုရီးယားမှာအခုလက်ရှိကူးစက်ရောဂါဖြစ်နေတဲ့လူက2338ယောက်မှာညီမတို့ဒေကူးမှာ1988ယောက်ဖြစ်နေတာပေါ့နော်။နောက်ပြီးတော့ပိုဆိုးတာကဟိုတရက်ကို100ကျော်200ကျော်ကနေအခုတော့ချက်လူနာတိုးတိုးလာတရက်တရက်ကို200 300ကျော်လောက်ကိုဖြစ်နေတယ်။အခုလည်းတေဆုံးတဲ့လူကလည်းတဖြည်းဖြည်းများလာတယ်။နောက်ဆိုးရလည်းအခုကိုရိုနာ3ဆိုတဲ့အဲ့ဥပဒေထုတ်လိုက်ပြီဆိုတော့လိုအပ်ရင်လိုအပ်သလိုသူတို့ shutdown လဲလုပ်ချင်လုပ်မယ်ဆိုတော့ဒီဥပဒေပါထည့်သွင်းပြောထားတာဆိုတော့နောက်ဒီတဲ့အချိန်နေပိုဆိုးလာပြီဆိုရင်ကျေကူးမျိုးဘူခံမျိုးလိုမျိုးပဲ6000လောက်ချနိုင်တယ်အဲ့လိုအခြေအနေမျိုးဖြစ်နေပါတယ်ဟုတ်
အဲ့တော့မျိုးရဲ့အနေထားကရောဘယ်လိုမျိုးဖြစ်သွားလဲ
မျိုးရဲ့အနေထားကဒေကူးဆိုတာကိုရမတတိယအကြီးဆုံးမျိုးလို့လည်းပြောလို့ရတာပေါ့အခုလောလောဆယ်အခြေအနေကတော့စောင်းအပုံနှွေဦးအကူဖြစ်နေတော့ယောဂကူးဆက်တဲ့လူတွေကလည်းအရမ်းများနေရအခုလမ်းမပေါ်မှာဘယ်နေရာထွက်ကြည့်တက်ကြည့်တကယ်အရင်တော့လူစီကားပါတယ်ဆိုတဲ့နေရာတွေမျိုးရဲနေတော့မှပဲလူလုံးဝမရှိတော့လူရန်ရှင်းလင်းသွားပြီလမ်းမပေါ်မှာဆိုရင်ဟိုကားနဲ့အခုကအိမ်ထဲကအိမ်ပြင် delivery เนี่ยเอลูမျိုးเดลิเวอรี่เนี่ยပဲมาซ่าจ้ะเดลิเวอรี่โปเรใส่เกยเนี่ยอะล่ะပဲရှိရတယ်နောက်ပြီးတော့แม็กซ์เนี่ยလဲဆိုတာအခုဒီရှေ့ရပိုင်းနေမှာတောက်လျှောက်လုံးဝแม็กซ์ချက်လက်တဲ့ပြဿနာဖြစ်သွားแม็กซ์လုံးဝဝယ်လို့မရအောင်အဲ့မဲ့အခုကလူရှင်နေရောဆိုရရဲ့ဒီလိုစီမံညွှန်ကြားမှုကြောင့်စားလိုက်ဒီမှာဒီแม็กซ์တွေရောင်းပေးတယ်ပေါ့เนาะရောင်းတာလဲသူတော့တရားကိုဘယ်လောက်ဆိုပြီးကန့်တန့်တ
ဒီဘောမှာလူတွေရဲ့ဒီတုံ့ပြန်မှုတွေကဘယ်လိုရှိလဲလူတွေအရန်စိုးရိမ်နေကြလား
ကိုရီးယားရတော့သူတို့အရင်ကစန်းစစ်တစ်တွေဆိုတော့ကိုရီးယားရတော့တော်တော်စိုးရိမ်နေတော့ကိုရီးယားရလည်းအရန်တော့တချို့ဆိုတော့ဒါတွေလည်းရန်ထွက်ပါပြီဆိုတော့ညီမတို့ထေကူတလောက်အချိန်နေဖြစ်သွားတာအဲ့ဒီရှင်ညွန့်ကြီးဖျားကြောင်းနေစသွားဆိုတော့ရှင်ညွန့်ကြီးဖျားကြောင်းနေဆိုဖြတ်သိမ်းမှုတွေရှင်ညွန့်ကြီးရဲ့အတင်းကောင်းဆောင်သူလိုမျိုးဒီဥပဒေအရေးယူပေးဖို့တွေထီတော်လုပ်နေကြဆိုတော့ကိုရီးယားရတ
ตัวเนี่ยตัวว่าเลยส่วนเนี่ยเลยเนี่ยแต่เดินทัวร์ไปก่อนเลยตัวเช่นแม่พูดแต่สิลาเทียนเนี่ยเช่นเนี่ยไปเดินไปเดี๋ยวเราไม่รู้บ้างนะไปจะตัดตาเนี่ยเราไม่รู้เตี้ยชาวลินเนี่ยทาวิตองกุยาโซยาเราเนี่ยพูดส่วนยามาเราคุยนี่สั้นนี่ค่ะเราว่ามันเปลี่ยนละเดียวบ้างนะสั้นนี่อะไรคุยนี่พูดนี่ดีสั้นนี่ค่ะเราคุยนี่มันเปลี่ยนเดียวดีเสียดาวที่เกลือไปเลยเดียวเราใช้เลยเดียวส่วนเราไม่เป็นยามาเราสาบุตาคุยเราไม่รู้เราที
set the Surya the Demu or Jamila.
อ่ะอกุเฉิงนี่อ่ะตะเกงอูมาจ๋าดีอ่ะบาพี่เลยสอญาม่านายงานจ้าได้มากูเรลูไม่ใช่เด้ออดิก็ขึ้นเนี่ยตรุกูยาดิไปขึ้นเนี่ยสอเลยบาลายเมนูยอดิบลูมิวดิซ้าตอกนี่ถ่ายนี่จ้าเลยอ๋อญาม่าสอยตองบัดสิดิญาม่าไอ้เนี่ยไอ้เนี่ยไม่ถั่วตาญาม่ากองลงสั่นนี่สิดิตะเนนี่โหลไม่ซะบิจ้าเกลียบ่เนาะอกองลงจูเต็มนี่เวชั้นเนี่ยญาม่าเราจูเต็มเส้นเนี่ยอีเนี่ยญาม่ากองลงกะละซาแล้วบ่เนาะอกองลงสั่นสีซา
ပါတယ်ဒီကနေ့ဆက်ပြီးတော့ကျမ်းမာရေးနဲ့အားကစားဝင်ကြီးဌာနကကုဆက်ယောဂာများကောက်ကွယ်နှိမ်နှင်းရုံးဆိုတော့ဟိုအခုချိန်ကြီးကတော့အော်တောင်းနေတော့မရှိသေးပါဘူးဟိုကုံတော့ပုံမှန်အတိုင်းနေပတ်နေတော့မှာပဲဟုတ်ကဲ့အဲ့တော့ဒီယောဂလည်းတော်တော်ကြီးကိုအခုဟာဒီဂူးမှာတော်တော်လေးစိုးစိုးဝါးဖြစ်နေဆိုတော့မလာရမေးဘာမှမြန်မာတွေထဲမှာရောဒီတရားနေတောင်ကိုရီးယားကိုရီးယားနေပြန်မှုစဉ်းစားထားတာမျိ
ကျမအင်းပြန်ကျင်တဲ့လူတွေကလည်းများတယ်ပြန်တဲ့အခါကျတဲ့အခါကျရင်အဲ့လိုမျိုးပြန်လိုက်ပြီအေးပြန်လိုက်တဲ့အခါကျရင်မြန်မာပြည်ကလူတွေရောဘယ်လိုအဆင်ပြေသူတို့မှတကယ်လို့ဒါကိုယောဂကုသခံသွားတယ်ဆိုရင်မြန်မာပြည်ပြန်သူတို့မိသားစုဒီပတ်ဝန်းကျင်မှာအဲ့လိုမျိုးကုသခံရမယ်ပေါ့နော်အဲ့ဒါကိုတွေးပြီးတော့မပြန်တဲ့လူတွေရှိတယ်လို့မျိုးဒီကြောင်ဒီတဲကူမှာအဲ့လိုချွေးနေရရန်ဆိုလို့မဖြ
ဟိုညမသားရုံးဘက်ကအကူကြီးပေးစရာမလို့အော်ဟိုဒီညမတို့ဒီတောင်ကိုရဆိုရဘက်ကအကုန်လုံးစီစဉ်ပေးထားရပဲဆိုတော့လေညမသားရုံးဘက်ကတခုတို့ဘက်ကစီစဉ်ပေးတာကဒီလိုပတ်စပို့ပေါ့နော်ပတ်စပို့တက်တန်းတိုးတာလေပတ်စပို့တက်တန်းကုန်နေလူတွေအတွက်ဒီလိုတန်ရုံးလားဆရာမလို့ပဲဒီလိုစာလိုက်ကနေတစင်ပေးဖို့ပေးနိုင်နေဆိုတော့အကြောင်းပေါ့နော်အဲ့လောက်ပါပဲဒီမမတက်တနာကြီးလည်းမရှိသေးဘူးဆိုတော့ရှိသ
ရနာထရတာတနစ်ကြောကြာနေပြီဖြစ်တဲ့ငင်းငယ်ရင်ညီလာခံပြန်လဲစတင်မှုပြင်ဆင်နေကြပါပဲမြန်မာစစ်တပ်နဲ့ရှမ်းပြည်ပြန်လဲထူထောင်ရေးကောင်စီ
ဟုတ်ကဲ့တမရော်နဲ့ RCSSSC တောင်ပိုင်းတပ်ဖွဲ့တွေကမိုင်းကင်မြို့နဲ့-16အကွာဟန်ကိုင်းကျေးရွာအုပ်စုတွင်ကလွယ်တောင်းတောင်ကျောမှာထိတွေ့တိုက်ပွဲဖြစ်ပွားနေတာပါ။RCSS ကပြောရေးဆိုခွင့်ရှိသူဒုဗိုလ်မှူးကြီးအုံခေကသူတို့တပ်ဖွဲ့တွေစစ်ကြောင်းတွားရင်နားနေချိန်မှာတမရော်ကလာရောက်တိုက်ခိုက်တာလို့ပြောပါတယ်။တော်တဲ့တမတော်တဲ့ဆိုတော့ကျွန်တော်လူတားလာရင်ခဏနားလိုက်တဲ့ဂိုးမော်လေ ြီးတော့ဝင်ပြန်နေတော့ 那你那个都没够米八了呗？那那十来个米比到年的哪来了？这个那那半那个几几的，挨到那边家里了嘛？他们都开到几了吧嘛？
တနင်္ဂနွေတိခတ်တိုက်ခိုက်မှုရစေးဆိုင်ရာသဘောတူစာချုပ် NCA ကို2015ခုနှစ်ကလက်မှတ်ရေးထိုးခဲ့တဲ့ RCSS SSA တောင်ပိုင်းတပ်ဖွဲ့ဟာရှမ်းပြည်နယ်တောင်ပိုင်းထိုင်းမြန်မာနယ်စပ်မှာအခြေစိုက်ပြီးမြဲသူတို့တပ်ဖွဲ့ဝင်တွေဟာရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲတီဘောနမ်ခန်စတဲ့ဒေသဘက်တွေအထိစုရှားနေတဲ့အဖွဲ့ဖြစ်ပါတယ် NCA လက်မှတ်ရေးထိုးပြီးတဲ့နောက်မှာလဲတမ်ရွန်နဲ့လူကြာခဏတိုက်ပွဲဖြစ်ပွားခဲ့ဘူးပြီးအဓိကနေမည်ကျော်လွန်လှုပ်ရှားတာကြောင့်လို့တမ်ရွန်ဘက်ကသတင်းထုတ်ပြန်တာတွေရှိခဲ့ပါတယ်လက်တလောဖြစ်ပွားတဲ့တိုက်ပွဲအပေါ်မှာတော့ဒုဗိုလ်မှူးကြီးအုံခေကအခုလိုပြောပါတယ
်နေမည်ကျော်လွန်တာတော့မဟုတ်ဘူးပါနေမည်ရဲ့လို့တမ်မမတိတိကြကြမပဲဆွေငွေပြီးတော့သဘောတူညီချက်တွေရထားတာမရှိသေးဘူးလား
မိုင်းကင်မြို့နယ်အတွင်းတိုက်ပွဲဖြစ်ပွားတာနဲ့ပတ်သက်လို့အရှိလေပိုင်းတိုင်းရလခစစ်ဌာနချုပ်ကိုဆက်သွယ်ကြောင်းကြားထားတယ်လို့ပြစ်ခတ်တိုက်ခိုက်မှုရစေးရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ GMC ကနေတစ်ဆင့်ဖြေရှင်းသွားမယ်လို့လည်းဆက်ပြောပါတယ
်။ကျွန်တော်ဆက်စားရေးဦးမယ်ပြီးတော့ရလခတိုင်းရုံးနဲ့ဆက်တဲ့ပြီးတော့အကြောင်းကြားကြတာဆွေးနွေးကြားကြတာတော့ရှိတယ်လို့ကြားတယ်။ဒါတော့လုံးဝမဖြစ်ခြင်းတဲ့အဆိုတော့မင်းကနေတိခါမျိုးတော့အနေနဲ့များရှိနေမှာကျင်းပါပဲ။ဒါပေမဲ့လူပဲဖြစ်နေဖြစ်နေစစ်တဲ့အသက်တဲ့ကိစ္စကျော်ကျန်ဒီကနေ့ပြီးတော့ပြန်လေပြီးတော့ဆွေးနွေးကြဖို့တော့ဒီအရေးကိုရှိရပါမယ်။
မိုင်းကင်မြို့နယ်ပြည်ညံလွတ်တော်ကိုယ်စားလှယ်ဦးဆိုင်ပန်ကတော့တိုက်ပွဲဖြစ်ပွားတဲ့နေရာကကြီးရွာတွေနဲ့အလံဝေးပြီးလောလောဆယ်စစ်ရှောင်းတွေရဲ့တည်င်းကိုမကြားသိရသေးချောင်ပြောပါတယ်
။နောက်ဆုံးအချိန်လေးကဟိုနေရာတိုက်ပွဲတော့မနေ့ကနေညနေခင်းပေါ့တမန်တန်ကြားနေရအခုတော့ဟိုတော့မနေ့ပိုင်းစစ6နိုင်ကျော်ကလေးကနေ့လည်းပိုင်းခီးတော့အစံကကြားနေရတယ်။လဲလဲစီးနေနေပြစ်တယ်။နောက်ပြီးမှရဟယူတယ်ဝဲတယ်ခုတည်းတော့ဟိုဖြေတော့ဘာဖြစ်မှမသိသေးဘူး။ဒီလိုဖြစ်နေရတဲ့အပေါ်မှာလေ။ရွာတွေကတောင်ချင်းရောရှိတော့ကျွန်တော်ကြားတာသတိရတော့ဘာလို့ခုတည်းအပြည့်ပြည့်လို့ရတဲ့တဲ့တော့မရသေးဘူး။
2018ခုနှစ်ဇူလိုင်လအတွင်းကလည်းမိုင်းကင်မြို့နယ်အတွင်းတိုက်ပွဲဖြစ်ပွားတာကြောင့်ဟန်ကိုင်းကျေးရွာဖုံးတော်ကြီးကျောင်းတွေမှာလူတထောင်လောက်လာရောက်ခိုလုံခဲ့ရပူပါတဲ့လက်ရှိမိုင်းကင်မြို့နယ်အတွင်းတိုက်ပွဲဖြစ်ပွားတာနဲ့ပတ်သက်လို့တမ်ရော်သတင်းမှန်ပြန်ကြားရေးအဖွဲ့အတွင်းရင်မှုဗိုလ်မှူးချုပ်ဇော်မင်းထွန်းကတော့အခုလိုပြောပါတယ
်ဒီဘဝက24နှစ်မနက်9နာရီမှာအခုတိုက်ပွဲဖြစ်ပွားနေတဲ့မိုင်းကင်မြို့နယ်ကိုခဲကျေးရွာရဲ့အခြေဆောင်တဲ့နောက်မှာကျွန်တော်မျိုးရည်စီပါတဲ့ရရှိတာရှိတယ်ကြံကြာနေတဲ့လုံလုံလေးကိုရောက်ဆောင်ရွက်ဆောင်မယ်ဆိုပြီးတရားဝင်အကြောင်းကြားထားတယ်။ဒီအိုင်နန်ရဲ့အတွင်းမှာ RCSF SSC အဖွဲ့ကြီးနေနေကြော်လုံရောက်နေတာရှိရင်ဆက်ပြီးလို့ဆိုပြီးကျွန်တော်တရားဝင်အကြောင်းကြားခဲ့တယ်။ဒီဖိုင်က28ရက်နေ့ကျမှကျွန်တော်တက်ပြီးစတော့ကြလုံလုံရေးဆောင်ရွက်တာဖြစ်တယ်။အဲ့လုံလုံရဲ့အိမ်မှာအိမ်မှာထောက်ပံ့တဲ့သူထောက်ပံ့ထားတာရှိတယ်။တက်ကနေလည်းစတိုက်တဲ့ပုံစံလို့စခန်းကြီးစပြီးတိုက်တယ်ကနေနေတဲ့ကြော်လုံရောက်နေတယ်ကျွန်တော်လည်းအားရတော့သူဒီအကြောင်းကြားတယ်အဲအကြောင်းကြားတော့ခွင့်ပေါင်းသူတို့ကနေစတင်ပြစ်ခတ်တယ်ကျွန်တော်ဒီဟာရရှိရဲစစ်တီတချို့ကြာဆုံးမှရှိတယ်တချို့တိုင်းရရှိတာရှိတယ်အဲချစ်စင်ဖြစ်သွားတာရှိပါတယ်ကြာ
ဒီနေ့နောက်ဆုံးအခြေအနေကိုတော့မရရှိသေးချောပြောပါတယ်ဒီလ9ရက်နေ့က RCSS ဌာနချုပ်လွိုက်တန်းလျားမှာကျင်းပတဲ့ရှမ်းပြည်မျိုးသားနေအခမ်းအနားကိုအစိုးရရဲ့မျိုးသားပြန်လည်တင့်မြတ်ရေးနဲ့ငင်းချိုင်းဘူဌာနဒုဥက္ကဋ္ဌပြည်တော်စုရှိနေချုပ်ဦးထွန်းထွန်းဦးနဲ့တမရော်ကစစ်စည်းအရာရှိချုပ်ဒုတိယဗိုလ်ချုပ်ကြီးအေဝင်းတို့ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တွေတက်ရောက်ခဲ့ပြီးတမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကလည်းတဝန်လွှာပေးပို့ခဲ့ပါတယ်
ခမိုးစော်သတင်းပေးပို့ခဲ့တာဖြစ်ပါလေရှင်တောက်ကြညာချမ်းရဲ့သတင်းလွှာတွေကတော့ဒီလောက်ပါပဲမကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ထုတ်လွှင့်ပေးနေကြကဏ္ဍတွေကိုနားဆင်ရဖို့ရှိပါလေရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ် ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွတ်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတော်ရရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။2020ပြည့်နှစ်ဖေဖော်ဝါရီလ28ရက်တောက်ကြနေညရဲ့ဒုတိယပိုင်းနာရီဝက်အစီအစဉ်လေးကိုတော့လိုင်းဒိုမီတာ19kHz 15953ညလိုင်းဒိုမီတာ25kHz 17803ညလိုင်းဒိုမီတာ32kHz 9335တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုစတိုက်တင်ဆက်ပေးမှာပါ။အမျိုးသမီးကဏ္ဍတုတ္တဆုံးလေးအမေရိကန်တခွေအစီအစဉ်နဲ့အတူသိပ္ပံနဲ့နီးပညာကဏ္ဍမှာနားဆင်ရမှာကတော
့စိတ်ထဲမှာအော်ဒါကကာဗွန်မိုနောက်ဆိုက်ကအရေးမကြီးဘူးဆိုပြီးထင်သွားနိုင်စရာအကြောင်းရှိတယ်။ဒါပေမဲ့ကာဗွန်မိုနောက်ဆိုက်ကအရေးမကြီးတယ်မို့သူကသေကိုသေးနေ
မြန်မာနိုင်ငံရဲ့လေထုညဉ့်ဉန်းမှုတွေထဲမှာအဓိကအရေးကြီးတဲ့ကာဗွန်မိုနောက်ဆိုက်အကြောင်းသုံးသပ်ဆွေးနွေးထားတာနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်။အခုအရင်ဆုံးအပတ်စဉ်ကဏ္ဍတွေထဲကအမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါမယ်။အမေရိကန်ပြည်ထောင်စုမှာဖေဖော်ဝါရီလဟာ Blood History Month လူမဲသမိုင်းတင်လာဖြစ်နေသတ်မှတ်ထားတာဖြစ်ပါတယ်။လူမဲတွေရဲ့သမိုင်းမှာထူးခြားလာတဲ့ပုံကိုယ်တွေအနက်မှာအထင်ရှားဆုံးအမျိုးသမီးကြီးကတော့ Rosa Parks ပဲဖြစ်ပါတယ်။လွန်ခဲ့တဲ့62နှစ်ကလူပြူလူမဲအသားရောင်ခွဲခြားရေးဝါဒကိုကန့်ကွက်ခဲ့တဲ့တာမန်လူမဲအမျိုးသမီးတဦးရဲ့တတိရှိလာတဲ့လုပ်ရဟာဒီကနေ့အထိလူအများအတွက်အားကြအတူယူစရာဖြစ်ခဲ့ပါတယ်။ဒီသတင်းမဲ့ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာလတန်ကတင်ဆက်ထားတာကိုပြန်လည်ထုတ်လွှင့်ပေးလိုက်တာနားဆင်ပါရှင်။
If I had not planned to get arrested, I had plenty to do without having to end up in jail. But when I had to face
မနီနေအဲ့ဒီနေ့ကအဖမ်းခံဖို့ရည်ရွယ်ပြီးလုပ်တာတော့မဟုတ်ပါဘူး။ထောင်ထဲမသွားရဘဲနဲ့လုပ်နိုင်ဖို့ရည်ရွယ်ခဲ့ပါလေ။ဒါပေမဲ့လို့ကျမအဖမ်းခံဖို့ဆုံးဖြတ်ချက်ချလိုက်တာကတော့ကျမတို့အနေနဲ့ဒီလိုအတင်ခံရတဲ့ဘဝမျိုးမှာနေရတာကြာပြီမို့ကျမတို့ဘောခွဲခြားဆက်ဆံတာပူပြီးခံလီပူပြီးအနှိမ်ခံရလီဖြစ်တယ်ဆိုတာကိုကျမသဘောပေါက်မိလို့ဖြစ်တယ်လို့ပြောသွားသူကတော့ကွယ်လွန်လေပြီဖြစ်တဲ့ပြည်သူ့ခွင့်ရေးလှုပ်ရှားမှုရဲ့မိခင်ကြီးရဲ့လို့တင်စားခေါ်ပေါ်သူ Rosa Parks ပဲဖြစ်ပါတယ်။ဒီလဖေရီလကိုအမေရိကန်မှာ Black History Month လူမဲသမိုင်းတင်လဖြစ်သတ်မှတ်ထားတဲ့အတွက်ကြောင့်လေ Rosa Parks ရဲ့အသားရောင်ခွဲခြားမှုအဆုံးသတ်ရေးသမိုင်းတင်ကျူးပေါင်းမှုများကိုတင်ပြပေးဖို့ရည်ရွယ်ခဲ့တာပါ။လူမဲသမိုင်းတင်လစခဲ့တာကတော့1915ခုကဖြစ်ပါလေ။အမေရိကန်ပြည်ထောင်စုမှာကြီးကျယ်စနစ်ပပျောက်ရေးအတွက်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်မှာသတ်မှတ်ထားပြီး250အကြာဖြစ်တယ်လို့ဆိုရမှာပါ။ Harvard ကျောင်းစင်ဘုရားသမိုင်းရှင် Carter G. Woodson နဲ့တခြားအထင်ကအာဖရိကနယ်ပယ်အမေရိကန်နိုင်ငံသားတွေရဲ့ကြိုးပမ်းမှုကြောင့်အမေရိကန်သမိုင်းမှာလူမဲအမေရိကန်နိုင်ငံသားတွေရဲ့အခန့်ကဏ္ဍကိုအတိအမှတ်ပြုဖို့1956ခုနှစ်ကစလို့အမေရိကန်သမ္မတတိုင်းကဒီလကို Black History Month ရဲ့လို့သတ်မှတ်ပြီးနိုင်ငံကနေကာရဝပြုခဲ့တာလည်းဖြစ်ပါတယ်။အာဖရိကနယ်ပယ်အမေရိကန်နိုင်ငံသားအမျိုးသမီးတွေရဲ့ကြိုးပမ်းမှုတွေအောင်မြင်မှုတွေအများကြီးရှိတဲ့နဲ့ Rosa Parks ကတော့အထင်ရှားဆုံးပုဂ္ဂိုလ်တွေနဲ့တူးလို့ဆိုရမှာပါ။အချိန်ကတော့1955ခုဒီဇင်ဘာလတနေ့ကပဲဖြစ်ပါတယ်။ထိုစဉ်အသက်42နှစ်အရွယ်ရှိပြီဖြစ်တဲ့ Rosa Parks ဟာတောင်ပိုင်းဒေသမှာချမှတ်ထားတဲ့လူပြူလူမဲခွဲခြားတဲ့စနစ်ကိုကျင့်သုံးတဲ့အယ်လဘမ်းပြည်နယ်မွန်ဂိုမရီမြို့မှာဘတ်စကားဒဇင်ပေါ်မှာလိုက်ပါလာပြီးလူပြူတို့အတွက်နေရာဖယ်ပေးဖို့ညှင်းခဲ့တာဖြစ်ပါတယ်။ထိုစဉ်ဖြစ်ရတဲ့ပတ်သက်ပြီးတော့မကွယ်လွန်မီသူသတင်းမီဒီယာကိုပြောပြခဲ့တာကိုလည်းပြန်ပြောင်းတင်ပြလိုပါတယ
်။ Well, four of us were involved in that section of the bus and then occupied the seat with me.
အဲ့ဒီဘတ်စကားပေါ်မှာကျမတို့လူမဲ၄ဦးရှိခဲ့ပါတယ်။တူကပြင်းပေါင်နာခုံမှာထိုင်ပြီးကျမကတော့အတွင်းဘက်ပိုင်းမှာထိုင်နေပါတယ်။တခြားတစ်ဖက်မှာနောက်လူမဲအမျိုးသမီးနှစ်ဦးထိုင်နေကြပါတယ်။ဘတ်စကားရက်တော့လူပြူအမျိုးသားတဦးတက်လာပြီးသူကမတ်တပ်ရက်နေရတယ်။သူကကျမတို့အားလုံးကိုခုံကနေဖယ်ပေးစီခြင်းနဲ့တခြား၃ယောက်ကတော့မထခြင်းထခြင်းနဲ့ထပေးကြတယ်။ကျမကတော့ဖယ်မပေးဘူး။အဲ့ဒီတော့ကျမအဖမ်းခံရအချုပ်ထဲထည့်ခံခဲ့ရတယ်လို့ Rosa Parks ကသူမကွယ်လွန်မီကပြန်ပြောင်းပြောခဲ့တာပါခုလိုလူပြူလူမဲခွဲခြားဆက်ဆံတာကိုခံနေရတာများလို့လေသူ့အနေနဲ့အခုလိုမခံရနိုင်ဖြစ်လို့ Akan Yegera Pide Rosa Parks ga pyo ke da ga ro.
Well, I had work and I can't say I wasn't tired, but that
chuma ga lou pi man bi pyan la da. Da ba mai chuma pi man lo bus ga paw ma khon niya ga ni tha pi bu nyi nge da ro ma hou ba bu. Chuma ni ne chuma ga tan yan tan ji bus ga ga pi pi si da mu lo le chuma tha pi sia a chang shi bu lo chuma yong chi ba le. Da bian chuma ko khu lo khwa cha sat san da myo ko le ဒါကိုရိုဇာပတ်စ်ကဆန့်ကျင်ခဲ့တာပါအလားတူပဲကျောင်းတွေစားတောက်ဆိုင်တွေရုပ်ရှင်ရုံတွေစသဖြင့်မှာလေလူပြူကလူမဲတွေကနောက်တန်းခုံတွေမှာထိုင်ကြရပြီးလူပြူတွေအတွက်ရှီတန်းခုံတွေမှာနေရာမရှိရင်နောက်တန်းခုံမှာလူမဲတွေကဖယ်ပေးကြရတာဖြစ်ပါတယ်ဒါကိုရိုဇာပတ်စ်ကဆန့်ကျင်ခဲ့တာပါအလားတူပဲကျောင်းတွေစားတောက်ဆိုင်တွေရုပ်ရှင်ရုံတွေစသဖြင့်မှာလေလူပြူနဲ့လူမဲတွေကိုခွဲခြားဆက်ဆံထား Alabama ma alo sham yare twe chong ni tu ne tu khin mon ha Detroit myo ku pyaung khe cha ya ba de. Tho sin lu mae phwe si phit de NAACP ga le di phya ko san tat khan phit che dan tin khe ba de. Tho thpin tho sin ga pi tu khmyi lo sha mu ma khong saung phit tet la tu ga do tia ho sia Dr. Martin Luther King ne phit ba de. Tho sin lu byu lu mae khwe cha mu set san ye asun tat pho nyin chang swa tai pwe win pho Song Pia Kedu, Dr. King, Joge Ragule, Pian Pian, Tian Pia, Lubari.
Segregation in public transportation will pass away eventually.
I think we should.
Dr. Martin Luther King, Usaune, Lushamu Jaune, Atayan, Quejae Seneha, Ubriya, American Piran Zuma, Sonta Kevare, Dr. Martin Luther King Aro, Lojan Kankeavare, Rosa Baxa, Tanguya, she said, Kuni Miana by Male, Atayan, Quejamu, Tapi, Lushamu Dwe, Sales, Hongye Kedalu, Detroit Numa, Lume Lungedi, Demuin Jang, Jambi Tanaguli, ခုနေ့ပြီးခဲ့ပါတယ်ခုလိုတန်းတူခွင့်ရရှိမှုတွေ့သူ့ဘဝမှာမနာမနေကြိုးပမ်းမှုတွေကြောင့်1996ခုနှစ်မှာထိုစဉ်သမ္မတဘီလ်ကလင်တန်ကအရသားတွေကိုပေးတဲ့အမြင့်ဆုံးဆုတောင်းစိတ်ဖြစ်တဲ့သမ္မတရဲ့လူမျိုးမှုဆုတောင်းစိတ်အပြင်လွှတ်တော်ဆိုင်ရာအမြင့်ဆုံးရွှေစိတ်စုကိုလည်းသူ့ကိုချီးမြှင့်ခဲ့ပါတယ်
Rosa Parks ignited the most significant social
movement in modern America. Rosa Parks တခြားဘတ်စကားပေါ်မှာနေရာမဖယ်ပေးခဲ့တာထက်ကြော်လွန်ပြီးတခြားတန်းတူအခွင့်အရေးရပိုင်ခွင့်အတွက်ကျိုးပန်းပေးခဲ့သူဖြစ်တာမို့သူ့ကိုသမ္မတကချီးမြှင့်တဲ့လွတ်မြောက်မှုဆုတောင်းစိတ်အပြင်ကျွန်တော်နဲ့အတူလွတ်တော်ခေါင်းဆောင်တွေကလည်းလွတ်မြောက်မှုရွှေတိုးစိတ်စုသူ့ကိုချီးမြှင့်ပါတယ်ရိုဇာပါ့ခ်ဟာ 2009ခုအောက်တိုဘာလ20ရက်နေ့အသက်60နှစ်အရွယ်မှာကွယ်လွန်ခဲ့ပါတယ်
We honor this woman, Rosa Parks, by finding within ourselves the courage.
General Digne Garawa Bure Rosa Parks, ha, Nangae Yadu Lakaintazu Mhokbau, Jawa Chandaraz Lem Hokbau, Atadan was the name of my Pobja Jinkanaz Lem Hokbau, Tejan Tekzua Boyaz Lem Hokbau, Zubua Chazamu Domyamma Setu Sagazua, Tabimet General Nangae Samango Juzure Kamara,
ဒီအေးဆေးနေတဲ့အမျိုးသမီးရဲ့အမိဟာလွတ်တော်အမတ်တွေသမဏတွေရဲ့အမိကိုမေးသွားတောင်းမှစုမိကိုတော့အမျက်စရိယာနေကြမှာပါ။ရိုဇာပါ့ခ်စ်ကိုကာရဝပြုခဲ့သူနောက်တူကတော့ဝါရှင်တန်ဒီစီအောက်လွတ်တော်မှအယ်လင်နာဟိုးမ်စ်ပဲဖြစ်ပါတယ်။
Rosa Parks
အနေနဲ့တိမ်မွေးစွာပဲအပြက်ပြတ်တတအတိပေးခဲ့တာကကိုကိုကိုလူမြအောင်လှုပ်ကြဖို့ဆိုတာပါပဲ။1973ခုဖေဖော်ဝါရီလ၄ရက်နေ့မွေးနေ့ရှင်ကွယ်လွန်လေပြီဖြစ်တဲ့ရိုဇာပါ့ခ်စ်ကိုဂုဏ်ပြုတဲ့အနေနဲ့သူအသက်တရာပြည့်တဲ့2013ခုနှစ်ကတော့သူမွေးနေ့ထိမှတ်ဖြစ်ရိုဇာပါ့ခ်စ်ဒိတ်ကောင်းကိုစာတိုက်ကြီးကနေထုတ်ဝေရောင်းချခဲ့ပါကြောင်းတင်ပြရင်း
ဒေါ်လာလာတန်စီစဉ်တင်ဆက်ခဲ့တဲ့အမျိုးသမီးကဏ္ဍကိုထပ်ဆင့်ပြန်ပြီးတော့ထုတ်လွှင့်ပေးလိုက်တာဖြစ်ပါတယ်ရှင်။ဒီအစီအစဉ်ကိုမနက်ဖြန်စနေမနက်ခင်းမှလည်းတစ်လှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်။အခုဆက်ပြီးတော့သုဒ္ဓဆိုလီအမေရိကန်ခွေအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ ဖေဖော်ဝါရီလကိုအာဖရိကန်အမေရိကန်သမိုင်းမှတ်တမ်းတင်ဂုဏ်ပြုတဲ့လအဖြစ်နဲ့သတ်မှတ်ထားပါတယ်။အမေရိကန်ပြည်ထောင်စုရဲ့သမိုင်းမှာအာဖရိကန်အမေရိကန်မျိုးဆက်အဆက်ဆက်ရဲ့ပါဝင်မှုအောင်မြင်မှုတွေနဲ့ပတ်သက်ပြီးတော့ပြန်ပြောင်းအောင်မြင်သတိရစေတဲ့လတလလေးဖြစ်ပါတယ်။ဒီသတင်းပတ်ရဲ့သုဒ္ဓဆောင်ရဲ့အမေရိကန်ခွင့်အစီအစဉ်မှာလူမဲသမိုင်းလအကြောင်းကိုကိုအောင်ကတင်ပြထားတာ
ဖေဖော်ဝါရီလကို African American သမိုင်းမှတ်တမ်းတွေကိုမြူရဲလာတင်သတ်မှတ်ထားပါတယ် American ပြည်သူသမိုင်းမှာ African American မျိုးဆက်ဆက်ရဲ့ပါဝင်မှု အောင်မြင်မှုတွေနဲ့ပတ်သက်ပြီးတော့ပြန်ပြောင်းအောင်မြင်သတိရစေတဲ့လလည်းဖြစ်ပါတယ် လွန်ခဲ့တဲ့ရာစုနှစ်နီးပါးကလူမဲတွေရဲ့သမိုင်းကိုဂုံပြုမှတ်တက်တင်တဲ့လအဖြစ်သတ်မှတ်ဖို့ကြိုးပမ်းခဲ့သူကာတာဂျီဝုဒ်ဆင်ရဲ့ဝါရှင်တန်ဒီစီမြို့တော်ကအိမ်ကိုသမိုင်းဝင်အဆောက်အဦဖြစ်သတ်မှတ်ထားပါတယ်အမေရိကန်မြို့သားဥယျာဉ်ဌာနဝန်ထမ်းဂျွန်ဖာလာက
ဒေါက်တာကာတာဂျီဝုဒ်ဆင်ဟာရီမန်ချက်ကြီးကြီးမားမားရှိတဲ့သူတယောက်ပါ
အခွင့်အရေးဆုံးရှုံးနေသူဘဝတူတွေလွတ်မြောက်ရေးဆောင်ကျဉ်ပေးသူပါအသားရောင်ခွဲခြားဆက်ဆံမှုလူမဲတွေရဲ့တမိုင်းဖောက်ဖျက်မှုတွေကိုစန့်ကျင်တိုက်ဖျက်တဲ့အနေနဲ့တမိုင်းပညာရှင်လည်းဖြစ်ကျောင်းဆရာလည်းဖြစ်သူဝုဒ်ဆင်ဟာလူမဲတွေရဲ့ဘဝနဲ့ရင်ကျမှုကိုထိန်းသိမ်းမှုအဖွဲ့ဖွဲ့စည်းခဲ့ပါတယ်
And Dr. Woodson felt that if he could somehow
အမေရိကန်နိုင်ငံသားတွေပို့ဆိုးတဲ့အခြေအနေရရက်ကိုအများကြီးအောင်ဆောင်ရွက်နိုင်မယ်ဆိုရင်လူမျိုးရေးခွဲခြားမှုတွေတိကျဖိနှိပ်ဆက်ဆံခံရမှုတွေအဆုံးတတ်နိုင်လိမ့်မယ်လို့သူကယုံကြည်ပါတယ်
ဝုဒ်ဆင်ဟာအမေရိကမှာရှိတဲ့လူမဲလူဦးရေကိုပြုစုခဲ့သလိုအာဖရိကန်အမေရိကန်စာရေးဆရာဘုဂတ်တီဝါရှင်တန်ရဲ့လက်ရေးစာမှုတွေကိုလည်းစုဆောင်းခဲ့ပြီးနီဂရိုသမိုင်းဂျာနယ်မှာဖော်ပြခဲ့ပါတယ် Dr.
ဝုဒ်ဆင်ရဲ့အကြောင်းရှင်းပြသူဒက်စတာဟမ်လက်ကအဖရိကန်အမေရိကန်ရဲ့ဘဝကိုပြန်ပြောင်းထင်ရှားကြည့်တဲ့ကျမတွေဒီအိမ်ကနေလူခွေရဲ့ဒန်းတူရဖို့တောက်ရှောင်းမှုတမိုင်းနဲ့သူ့ဘဝအကြောင်းတွေကိုလည်းပြောပြပါမယ်အာဖရိကန်အမေရိကန်ရဲ့ဘဝနဲ့တမိုင်းလေးလာရေးအသင်ကိုထောင်ကိုဆန်ငါးခုနှစ်ကဝုဒ်ဆင်ကဖွဲ့စည်းတည်ထောင်ခဲ့တာပါအသင်းဝင်ဘာဘရာဒန်က
From 1922 when he purchased his home until 1951,
ဒီအိမ်ကိုသူစဝယ်ခဲ့တာဖြစ်ပြီးတော့1960မှာသူကွယ်လွန်ခဲ့ပါတယ်။သူကအင်မတန်ညံကောင်းပါတယ်။သူရေးခဲ့တာတွေကိုတခြားသူတွေကမထုတ်ဝေမှာကိုစိုးရင်ပြီးသူကိုယ်တိုင်ဒီအိမ်ကနေရိုက်နှိပ်ချန့်ချီခဲ့ပါတယ်။ဒေါက်တာဝုဒ်ဆင်ဟာသူ့အိမ်မှာလူမဲအခွင့်အရေးလှူရှားတောင်းဆိုသူတွေခေါင်းဆောင်တွေသမိုင်းပညာရှင်တွေကိုခေါ်ပြီးသင်တန်းပေးလေရှိပါတယ်။သူ့အိမ
that with my students.
လူမဲတွေကိုကွန်ပျူတာတမိုင်းတွင်လာအဖြစ်လေးလာရုံသာမဟုတ်ပဲ
အာမြင့်မှုတွေအတွက်ကွန်ပျူတာနဲ့အချင်းအခါဖြစ်တဲ့ဆိုတာကိုလည်းကျောင်းသားတွေကိုပြောပြသွားပါမယ်။ကာတာဝူချင်ရဲ့အမွေအနှစ်နဲ့သူ့အင်ဟာအာဖရိကန်အမေရိကန်တွေအတွက်အဖိုးမပြတ်နိုင်တဲ့နေရာတစ်ခုအဖြစ်ကျန်ရှိနေမှာပါခင်ဗျာ။ဒီကုဆက်လက်ပြီးတော့တင်ပြပေးချင်တာကတော့အာဖရိကန်အမေရိကန်တွေအများစုနေထိုင်ကြတဲ့အိုကလာဟိုမာပြည်နယ်နဲ့ပတ်သက်ပြီးရုပ်ရှင်ရိုက်ကူးတဲ့အခါမှာ များသောအားဖြင့်လူပြည်တွေရဲ့တရုတ်ဖော်မှုတွေကိုပဲဖော်ကျူးထားပြီးတခါကလေးကြမှသာဌာနေတိုင်းရင်းသားတွေရဲ့တရုတ်ဆောင်မှုတွေပါဝင်ဖော်ကျူးလေရှိပါတယ်။ဒါပေမဲ့လည်းအိုကလာဟိုမာတမိုင်းဟာအနောက်ခြမ်းကတခြားပြည်နယ်တွေထက်များစွာရှုပ်ထွေးပါတယ်။
ဥကလာဟိုမာအတွင်းကမြို့ရွာပေါင်း50ထက်မနည်းဟာအာဖရိကန်နွေပါအမေရိကန်နိုင်ငံသားတွေထူထောင်ခဲ့တာဖြစ်ပြီးလူမဲတွေသာနေထိုင်တဲ့ပြည်နယ်တစ်ခုဖြစ်လာအောင်လဲမျှော်လင့်ခဲ့တာပါဥကလာဟိုမာဇာတိရုပ်ရှင်ထုတ်လုပ်သူကယ်ရီဘာဘာဟာအဲ့ဒီမှာရှိတဲ့မြို့တွေကိုထိန်းသိမ်းကာကွယ်ဖို့အတွက်မြို့တွေရဲ့အကြောင်းကိုအခန်းစက်မှတ်တမ်းဗီဒီယိုတွေရိုက်ကူးထုတ်လုပ်နေသူပါဥကလာဟိုမာပြည်နယ်အတွင်းကလူမဲတွေသာနေထိုင်ကြတဲ့Rentisville မြို့ဟာ1903ခုနှစ်ဖိနစ်အုပ်ချုပ်မှုကာလတွေအတွင်းလူတွေအများပြားပြောင်းရွှေ့ခဲ့ကြပြီးနေကန်စီးပွားရေးလုပ်ငန်းတွေပါပြုပျက်ခဲ့တာကြောင့်ဒီမြို့ပျက်စီးလူနေပါဖြစ်ခဲ့ရပါတယ်။ဒါပေမဲ့လည်းယနေ့အချိန်မှာတော့လူဦးရေအနည်းငယ်ဒီမြို့မှာနေထိုင်ကြဆဲဖြစ်ပါတယ်။မြို့ကန်ရှယ်လွန် Young Black ကတော့အခုလိုပြောပါတယ
်။အခုချိန်မှာရှိနေတော့တဲ့မြို့တခုမှာမွေးဖွားကြီးပြင်းခဲ့တဲ့သူအဖြစ်နဲ့ကျွန်မအပြောမခံချင်ပါဘူး။တရားရောက်ကိုအခုလိုပြောပြရမှာစိတ်မကောင်းဖြစ်ရပါတယ
်အခုအခါမှာဒီမျိုးမှာပြန်လာနေထိုင်ကြတဲ့လူငယ်တချို့ရှိလာပြီးဖြစ်ပါတယ်ကောလိပ်ကျောင်းပြီးလို့အဲ့ဒီမျိုးလေးမှာမြေကွက်ပြန်လာဝယ်သူစပန်ဆာနီရိုကတော့သူနဲ့သူ့တငယ်ချင်းရဲ့အဖေဟာဒီမျိုးမှာပဲအတူတူမွေးဖွားကြီးပင်းခဲ့တာလို့ပြောပါတယ
် My dad was you know born and raised right here on this same place that I was
Rentisville မြို့ဟာ Oklahoma ပြည်နယ်မှာလူမဲတွေသာဆက်လက်နေထိုင်တဲ့မြို့73မြို့တွေကတမျိုးဖြစ်ပါတယ်ပြည်ရင်းစစ်ပြီးတဲ့နောက်နဲ့ကျွန်းစနစ်ဖြတ်သိမ်းပြီးတဲ့နောက်အာဖရိကန်အမေရိကန်တွေဘွားအများပြားဟာသူတို့ရဲ့ကိုယ်ပိုင်အတိုင်းဝိုင်းအတွက်မြေနေရာတွေလိုအပ်တာကြောင့်အနောက်ဘက်ခြမ်းကနေမြေတစ်တွေစီပြောင်းရွှေ့ခဲ့ကြပါတယ်19ရာစုနှောင်းပိုင်းမှာတော့အိုကလာဟိုမာဟာတခြားပြည်နယ်တွေထက်လူမဲတွေသာနေထိုင်ကြတဲ့မြို့တွေများတာလာခဲ့ပါတယ်အဲဒီလိုအာဖရိကန်အမေရိကန်နေသားနေထိုင်တဲ့ပြည်နယ်ဖြစ်ဖို့ရည်ရွယ်တဲ့လှုပ်ရှားမှုတွေလည်းရှိခဲ့ပါတယ်အိုကလာဟိုမာဇာတိဖြစ်တဲ့သတင်းတောက်ကယ်ရီဘာဘာကအခုလိုပြောပါတယ်
But it was actually a Kansas politician that
ခွဲခြားဆက်ဆံမှုတွေမရှိဘဲနဲ့အာဖရိကန်နယ်ပွားအမေရိကန်နိုင်ငံသားတွေမိမိဖာသာစီမံအုပ်ချုပ်နိုင်တဲ့လူမဲတွေပဲနေထိုင်တဲ့ပြည်နယ်တစ်ခုဖြစ်အောင်ရည်ရွယ်ပြီးတော့အာဖရိကန်နယ်ပွားအမေရိကန်နိုင်ငံသားဥယျာဉ်တိုးလာအောင်အိုကလာဟိုမာတဲ့ကိုပြောင်းရွှေ့ချဖို့ဆိုတဲ့အတွေ့အခေါ်ကိုကန်ဆက်ကနိုင်ငံရေးသမားတယောက်ကစတင်ခဲ့တာဖြစ်ပါတယ
်သူ့ရဲ့ဇာတိမြေကလူမဲတွေပဲနေထိုင်ကြတဲ့တမိုင်းနဲ့ပတ်သက်ပြီးတော့သတင်းတောင်းနဲ့ထုတ်လုပ်သူကယ်ရီဘာဘာက Struggle and Hope ဆိုတဲ့အစီအစဉ်ကိုဦးဆောင်ပြီးတော့မှတ်တမ်းရုပ်တံနဲ့ website ပေါ်မှာအခန်းစာဗီဒီယိုတွေကိုဖန်တီးပြန့်ဝေပေးနေပါတယ်။ဒါနဲ့ပတ်သက်လို့ဘာဘာကအခုလိုပြောပါရယ
်။ I had grown up in Oklahoma and I had
Oklahoma မှာကျွန်မကြီးပြင်းလာခဲ့ပြီးမယ်။ဒီသမိုင်းနဲ့ပတ်သက်ပြီးတခါမှမကြဘူးလို့ကျွန်မအတော်လေးအံ့ဩခဲ့ရပါတယ်။ဒါကြောင့်ဒီအကြောင်းတွေကိုစတင်လေ့လာခဲ့တာပါ။
အဲ့ဒီမှတ်တမ်းဗီဒီယိုတွေဟာအိုကလာဟိုမာပြည်နယ်အတွင်းလူမဲတွေသာနေထိုင်တဲ့မြို့တွေဆက်လက်ရှင်သန်နိုင်ဖို့အတွက်အဓိကထားတင်ဆက်ထားတာပါ။တချို့မြို့တွေဟာဆိုရင်လူဦးရေ25ဦးလောက်တောင်မရှိတော့ပါဘူး။သူရဲ့ရည်မှန်းချက်ကစာတင်ကျောင်းတွေမှာတင် जा ပို့ချပေးတာမရှိတဲ့အမေရိကန်ရဲ့အရေးပါတဲ့သမိုင်းကဏ္ဍတစ်ခုကိုအများသိလာအောင်လှုပ်ဆောင်တာဖြစ်တယ်လို့ဘာဘာကပြောပါတယ်။ Struggle and Hope အစီအစဉ်ဟာအမေရိကန်ရဲ့လူမျိုးပေါင်းစုံအတူရှင်တွဲနေထိုင်လာတဲ့ရှေးလျားတဲ့သမိုင်းကြောင်းတွေကိုဖော်ကျူးတဲ့ရုပ်ရှင်ဇာတ်ကားတွေနဲ့စာအုပ်တွေထုတ်လုပ်ဖို့တခြားလူတွေကိုတွန်းအားပေးတဲ့အစီအစဉ်တစ်ရပ်ဖြစ်မယ်လို့မျှော်လင့်ကြောင်းလည်းဘာဘာကပြောပါတယ်ခင်ဗျာ။
ကိုအောင်စီစဉ်တင်ဆက်ခဲ့တဲ့သုတဆုံလေးအမေရိကန်တခွေအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကသိပ္ပံနဲ့နည်းပညာကဏ္ဍကိုတင်ဆက်ပေးကြပါတယ်။ဒေါက်ခင်မြတ်သက်ကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ရှင်။
ဒီဘက်တော့အသက်ကိုအန္တရာယ်ပေးတတ်တဲ့ကာဗွန်မုန်နှောက်ဆိုင်ကိုမြန်မာနိုင်ငံရဲ့ဒေသဉာဏ်ဉာဏ်မှုအတွက်သတိထားတိုင်းတာရမယ်ဆင်းရဲနဲ့မှထည့်သွင်းဖို့အတွက်လိုအပ်နေတယ်ဆိုတာကိုပြောပြပေးပါမယ်။မြန်မာနိုင်ငံမှာကြီးလက်ဒေသအတော်များများရှိနေတဲ့အပြင်စိုက်ပျိုးရေးကိုအဓိကလုပ်ကိုင်တဲ့နိုင်ငံဖြစ်တဲ့အတွက်လေရုအရေးအသွေးကရေဘူးရအားဖြင့်ကောင်းတယ်လို့ပြောနိုင်ပေမဲ့ဒါဟာနိုင်ငံစီးပွားရေးတိုးတက်အောင်လှုပ်ဆောင်မှုနဲ့အတူစပြီးပြောင်းလဲလာနေပြီလို့ကုလသမဂ္ဂသဘာဝဝန်ကျင်ဆိုင်ရာအဖွဲ့ UNEP ရဲ့2015စစ်တမ်းမှာဖော်ပြထားပါတယ်။လေရုအရေးအသွေးအတွက်မြန်မာနိုင်ငံမှာဆန်သတ်မှတ်ချက်ကောင်းကောင်းမရှိသေးဘူးလို့လည်းပြောပါတယ်။ဒါပေမဲ့2015နှစ်ကုန်ပိုင်းမှာပဲအမျိုးသားပတ်ဝန်းကျင်ဆိုင်ရာအရေးအသွေးသတ်မှတ်ချက်ထွက်ပေါ်လာခဲ့တာဖြစ်ပြီးအဲ့ဒီထဲမှာအသက်ကိုအန္တရာယ်ပေးနိုင်တဲ့ကာဗွန်မိုနောက်ဆိုက်ကိုထည့်ထားတာမတွေ့ရဘူးလို့ American Peter Sue Texas ပြည်နယ်ကတဘာဝဝန်းကျင် engineer ဒေါ်အေးအေးကြီးကပြောပါတယ
်။ဗမာပြည်မှာ2015ခုနှစ်ဒီဇင်ဘာလ29ရက်နေ့ကအမိန့်ညွှန်ကြားထုတ်လိုက်တယ်။အမျိုးသားပတ်ဝန်းကျင်ဆိုင်ရာအရေးအသွေးထုတ်လွှင့်မှုနိုင်ငံချက်များဆိုတာ ကာဗွန်မိုနောက်ဆိုက်ကမပါဘူးတခြားပြည်နိုက်ထရိုဂျင်အောက်ဆိုက်တို့ဆာဖာဒိုင်အောက်ဆိုက်တို့ပါတယ်သူကပါလဲဆက်ပြောထားတယ်ဆိုအဲ့လိုမပါတဲ့အရာဆိုရင်လည်းကမ္ဘာ့ကျန်းမာရေးဖွယ်ရေးဥရောပဆိုင်ရာလေတို့အရေးသွေးစနစ်ဆန်းရုံမျိုးဆိုအသုံးပြုပါလို့ပြောထားတယ်သို့တော်လည်းအဲ့လိုမပါလိုက်ခြင်းအပြင်စိတ်ထဲမှာအော်ဒါကကာဗွန်မိုနောက်ဆိုက်ကအရေးမကြီးဘူးဆိုပြီးထင်သွားနိုင်ကြအ သူကိုအများကြီးရှူလိုက်တယ်ဆိုလို့ရှိရင်အနီအများကြီးရှိတယ်တွေးထဲမှာသူကအောက်ဆီဂျင်တယ်နိုင်တယ်နော်စွမ်းရည်ရှိတယ်သူရအောက်ဆီဂျင်တယ်ပြီးတော့နှလုံးတို့အုံနောက်တို့နော်အရေးကြီးတဲ့ခန္ဓာကိုယ်ရဲ့အစိပ်ပိုင်းတွေပို့အောင်မှာဒါပေမဲ့အများကြီးများသွားရင်ကာဗွန်မွန်နောက်ဆက်များသွားရင်အဲ့ဒီအောက်ဆီဂျင်တွေးထဲမရောက်တော့ဘူးနည်းသွားတယ်သူရတဲဆောင်နိုင်တဲ့စွမ်းအားနည်းသွားတယ်အောက်ဆီဂျင်တဲဆောင်နိုင်တဲ့စွမ်းအားနည်းသွားတဲ့အခါကျမှသူရဒုက္ခဖြစ်တယ်နှလုံးရောဂါတွေပဲရှိတယ်လို့ဆိုလို့ရှိရင်ငကိုယ်ရဲကမှနှလုံးကလိုအပ်တဲ့အောက်ဆီဂျင်ကိုမရဘူးဖြစ်နေတာသူတို့ဖို့ဥပမာဆိုလို့ရှိရင်သူတို့လေ့ကျင့်ခန်းတွေလုပ်မယ်ဒါပေမဲ့တစ်ခုအားဆိုင်မယ်ဆိုအောက်ဆီဂျင်ပို့လို့တာဒါပေမဲ့သူတို့နှလုံးကငကိုယ်ရဲကမရအောင်မရတဲ့ဖြစ်နေတဲ့ကြားထဲမှာဒီလိုကာဗွန်မွန်နောက်ဆိုက်တွေလေထုထဲမှာမြင့်နေတဲ့အချိန်မှာရောက်သွားလို့ရှိရင်သူတို့ဖို့ကဒီမက်ထမအောင်ပြီးစူးပြီးတက်လာတယ်တက်လာတော့နှလုံးရောဂါဆိုသူတို့ပိုဆိုးလာတာပေါ့နော်အဲ့လိုချက်သားပြီးတချို့အသက်ဆုံးရှုံးနိုင်တယ
်ကာဗွန်မွန်နောက်ဆိုက်ကိုထုတ်ပေးနိုင်တဲ့အရင်းမြစ်တွေကိုကြည့်ရအောင်ပါ
ကာဗွန်မွန်နောက်ဆိုက်ကဟိုမီးရှို့ရဖြစ်စင်မှများထွက်တယ်။ပြင်ပမှာကာဗွန်မွန်နောက်ဆိုက်ထွက်တဲ့အရင်းမြစ်တွေကဘာလဲဆိုရင်မော်တော်ကားတွေရှိတယ်၊ထရက်ကားတွေရှိတယ်။နောက်ပြီးတော့လည်းရုပ်ကျွင်းလောင်စာတွေလောင်ကျွမ်းစင်တယ်ဆိုလို့ရှိရင်လည်းကာဗွန်မွန်နောက်ဆိုက်တွေထွက်တယ်။တဘာဝတန်ငွေကိုအပူစွမ်းအင်အောင်မီးရှို့မယ်။မီးရှို့မယ်ဆိုလို့ရှိရင်ကာဗွန်မွန်နောက်ဆိုက်ကစွမ်းအင်ယူနစ်ပေါ့၊10 billion BTU ရှိလို့ရှိရင်ပေါင်40ထွက်တယ်။ရင်နန်းတို့တခြားလောင်စာပေါ့နော်အည်လောင်စာတွေကတော့33လောက်ထွက်တယ်။ကြောင်မီးသွေးဆိုလို့ရှိရင်28ပေါင်ထွက်တယ်။တစ် BTU ဆိုတာဘာလဲဆိုရင်တဘာဝတန်ငွေကိုသုံးပြီးတော့ရေတဘောင်ကို7 degree အခုချိန်မြင့်အောင်လုပ်မယ်ဆိုလိုအပ်တဲ့တဘာဝတန်ငွေပမာဏပေါ့။အဲ့ဒါကို BTU လို့ခေါ်တယ်။ဒီဥပမာတဘာဝတန်ငွေဆိုလို့ရှိရင်တစ်ဥပပေမှာသူ့ရဲ့ BTU ဆိုတဲ့အပူစွမ်းအားက1028လောက်ပြန်မြင့်လောက်ရှိတယ်။အဲ့လိုမျိုးဒီလိုလောင်ကျွမ်းမှုတွေဖြစ်စင်နေရကာဗွန်မွန်နောက်ဆိုက်တွေထွက်တာပေါ့နော်အဲ့တော့ဆက်မှုလက်မှုလုပ်ငန်းတွေပူပူလုပ်တာတော့လည်းများအပူစွမ်းအင်လိုတော့လောင်ကျွမ်းမှုဖြစ်လို့ရှိရင်ကာဗွန်မွန်နောက်ဆိုက်တွေများလာတာပေါ့နော်ဒါကအပြင်မှာအိမ်ထဲမှာကျတော့ဘာလဲဆိုဥပမာဆိုလို့ရှိရင်ရေနံစီမိချက်မယ်ဆိုရင်လည်းတကယ်လို့ခန်းနေမှမဖွင့်ထားရင်လည်းအဲ့ဒီမှာကာဗွန်မွန်နောက်ဆိုက်တွေစုနေတတ်တယ်အိမ်ထဲမှာတုံးတဲ့အပူပေးတဲ့ဆက်ကလေးပိုင်းဆိုလည်းအဲ့ကကာဗွန်မွန်နောက်ဆိုက်ထွက်တယ
်ကာဗွန်မွန်နောက်ဆိုက်ကိုအန္တရာယ်သတိပေးတဲ့ဓာတ်ငွေဖြစ်နေထည့်သွင်းရတဲ့အကြောင်းနောက်တစ်ခုလည်းရှိပါသေးတယ
်။လောင်ကျွမ်းမှုဖြစ်စင်မှာဆိုလို့ရှိရင်လောင်ကျွမ်းလိုက်တာနဲ့ကာဗွန်မွန်နောက်ဆိုက်လည်းထွက်တယ်၊နိုက်ထရိုဂျင်အောက်ဆိုက်လည်းထွက်တယ်။ခါလိကြလို့ရှိရင်နိုက်ထရိုဂျင်အောက်ဆိုက်ကိုအထွက်မများအောင်ဆိုရင်ထိန်းချုပ်ရမယ်ဆိုတော့အားထိန်းချုပ်လိုက်တဲ့အခါမှာနိုက်ထရိုဂျင်အောက်ဆိုက်ကနည်းသွားရင်ကာဗွန်မွန်နောက်ဆိုက်ကများရတယ်။သူကတယောက်နဲ့တယောက်ကပြောင်းမြန်အချိုးနဲ့ပတ်သက်နေတယ်။ပတ်သက်နေတဲ့အခါကျတော့ဒီမှာအမေရိကန်ပြည်အောင်စုမှာဆိုရင်တဘာဝတန်ငွေနဲ့တုံးနဲ့ဆက်တွေတာပိုင်ကြီးရှိတယ်သူတို့ဆိုလို့ရှိရင်နှစ်တိုင်းနှစ်တိုင်းအစိုးရကနေသူ့ရဲ့ဆွမ်းဆောင်မှုကဘယ်လိုနေလဲဆိုပြီးတိုင်းတာချက်တွေလုပ်ရတယ်အိဆက်ကြီးရဲ့မျိုးကောင်းတဲ့ရထွက်လာတဲ့ဟာဘယ်လိုလဲတိုင်းတာတဲ့အခါဆိုရင်သတ်မှတ်ချက်ကတော့နိုက်ထရိုဂျင်အောက်ဆိုက်ကပဲဘလောက်ဘလောက်ကြော်အောင်လို့တိုင်းတာပဲပေါ့နော်ဒါပေမဲ့ကာဗွန်မွန်နောက်ဆိုက်လည်းထည့်ပါအောင်ပါဘာလို့ကာဗွန်မွန်နောက်ဆိုက်ထည့်မတိုင်းလို့ရှိရင်သိချင်မှာအော်နိုက်ထရိုဂျင်အောက်ဆိုက်ကတော့ကောင်းနေတာဘယ်လိုဖြစ်လဲ။ဒါပေမဲ့ကာဗွန်မွန်နောက်ဆိုက်ကလည်းတစ်ဖက်ကနေပြီးတော့မတည်ပဲနဲ့မြင့်တက်နေတာလည်းဖြစ်နေတယ်။နိုက်ထရိုဂျင်အောက်ဆိုက်ကကာဗွန်မွန်နောက်ဆိုက်ကတစ်ခုတောင်းကြည့်တော့မှဒီလောင်ကျွမ်းမှုဖြစ်စဉ်တစ်ခုပြပါစလောင်ကျန်းနေတာ။ဘာလို့များဟာပစ်ချက်တွေရှိလဲဆိုတော့ငင်ခွင်းကိုတိတိချာချာသိနိုင်မယ်။အဲဒါကြောင့်မလို့သူတိုင်းရတာပေါ့နော
်။ဇီရုအရေးအသွေးတိုင်းတာရမှာကာဗွန်မွန်နောက်ဆိုက်ကို WHO ကမ္ဘာကျန်းမာရေးအဖွဲ့ကမထည့်ထားပေမဲ့တိုးတက်တဲ့နိုင်ငံတိုင်းမှာထည့်သွင်းထားတာဖြစ်ပါတယ်။လေလူညဉ့်ညမ်းမှုဆိုင်ရာစီမံကုတ်ခဲ့တဲ့အခါမှာပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့ EAP ကဝန်းကျင်ညဉ့်ညမ်းစီတဲ့ဓာတ်တွေကိုဘလောက်အချိုးအစားပဲပါရမယ်ဆိုပြီးသတ်မှတ်ပေးရတာဖြစ်ပါတယ်။မြန်မာနိုင်ငံမှာကာဗွန်မွန်နောက်ဆိုက်ကိုညဉ့်ညမ်းစီတဲ့အရာဖြစ်နဲ့ထည့်သွင်းမသတ်မှတ်ထားတဲ့အတွက်အန္တရာယ်ကိုလက်ကမ်းပြီးကြိုးနေတယ်လို့ဖြစ်နေတာပါ
။ဗမာပြည်မှာတတိုင်းပြည်လုံးအတိုင်းအတာနဲ့ဘယ်နေရာမှာ2015ကသတ်မှတ်လိုက်တဲ့အရေးတွေတွေထက်ဒီအရကမြင့်တလားနေတလားလည်းမသိဘူးဆက်ရုံစောက်တော့မယ်ဆိုတော့မှနောက်ခံအရေးသွေးလိုက်တိုင်းတယ်ဆိုပြီးတိုင်းတယ်တိုင်းတာတွေကလည်းကုမ္ပဏီမျိုးမှုဆိုတာတိုင်းတာပဲဒါပေ Mane, Basin in a Diamme, Ebelo, Yiduibanya, so the Tapataja machine. Suyaga, the day in Chalep, on the Topian Han and Shibu. So the Baba Bowen, Yedu Tinchu de Nujaja, Sanina Shima, Gabamono site, Yedu Tematajin Apshi, Daga, a Yimichi, Surya Tion, Timon, Tip on Nine. Gabamono cycle, Nancy Yat Hoopy, Yedu, Laubashiam, Esra, Nanga Bones, Dama Bitata, Arabama be in the lip of Orton in it, Nujaja, he shake the Maida Gawa beat up him, Lemma Mabu. Now the check gale, Lidu Dina in Loda Kama, the Bob Dungwe, the Dona said good, Sanjay Sanyuni, the Labra Dime Swing, nitrogen outside the dime, Gabamono, some diamonds, the machine chip on it. And I jump Gabamono and the Dissanian, see that in Shaz or Bobby up in it, Chimari.
Avawa Winch engineer told EH a pure charge in a bay. Did the impact the paper and anything at Kanago, Timabe, Yana Labiazi, not about my jampi, some jampi.
Talking about the season, then second day, they banned even our season or nothing here up to Parisian, D season or Manapia, Sunny Manakimale, the lady, and me told you be Mamu Samuel Nasin and Javale.
နောက်ထပ်ဖွဲ့စည်းပုံအခြေခံဥပဒေကိုဒုတိယအကြိမ်ပြင်ဆင်ရေးဥပဒေမူကြမ်းတဲ့ပတ်သက်လို့ပြည်ထောင်စုလွှတ်တော်အတွင်းမှာအကြိမ်နဲ့ဆွေးနွေးနေကြပြီဖြစ်ပါတယ်။နဝတာနာအဖဆစ်ဆိုးရနှစ်ဆက်လက်ထက်နှစ်ပေါင်းများစွာအချင်းယူပြင်ဆင်ရေးဆွဲအတည်ပြုပြဌာန်းခဲ့တဲ့ဒီအခြေခံဥပဒေကိုပြင်ဆင်ရေးမှာဒီမိုကရေစီအခြေခံစံနှုန်းအနေနဲ့ကန့်ညီမှုမရှိဘူးလို့ဝေဖန်နေကြတ low sound dinner, Lu Minjavale, a Kulame Sininja Daya Lila in Sisima Sunijayama, D. Sisima Daya Bowen Sunijin Suin, Setuame Ponamako, Sininja Ami Port Habiba, Go Sunijinago, Sanabe Pipi, Athana Pipi, Jutin Pipo Talu Yadalo, Vioe Fizzo Samyana Male, Machet Pitalo Yabare, Tin Liore Sunijadego, Count No Tolin Pitoma Tibare, Vioe Phonamaka, D. Nitonyane, Donshine.
ငါငါငါလေးဖြစ်ပြီးအီးမေးလ်စာကဘာမစ်@voanews.com ဖြစ်ပါတယ်။ voa facebook ကတော့voa bamis news ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်နေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ။မနေ့ကစနေညတည်းလီလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်နေကိုထပ်မံဖိတ်ခေါ်ပြပါရစေ။တော်ရရှင်များရှင်တောက်ကြညာကြရဲ့အစီအစဉ်တွေမကြခင်အဆုံးသတ်တော်မှာမူအခုကြာနေသေးတဲ့အချိန်မှာနောက်ဆုံးရသတင်းချင်းချုပ်
ာဗိုင်းရပ်စ်ပိုနောက်ထပ်ကူးစက်သူကြောင့်ဆင်းသွားပြီးမဲ့တောင်ကိုရီးယားနိုင်ငံမှာတော့ကူးစက်သူအရေအတွက်တိုးလာနေပါတယ်တောက်ချာနေ့အစောပိုင်းအထိတရုတ်မှာနောက်ထပ်ပိုကူးစက်သူ329ယောက်ရှိပြီးတော့44ယောက်သေဆုံးတယ်လို့တရုတ်ကျန်းမာရေးကော်မရှင်ကပြောပါတယ်တရုတ်နိုင်ငံပြည်ရင်ပိုကူးစက်သူအများဆုံးကတော့တောင်ကိုရီးယားနိုင်ငံမှာဖြစ်ပြီးတော့ဒေဂူးမြို့မှာဖြစ်ပါတယ်ပိုကူးစက်နေသူ2022ယောက်ရှိပြီးတော့သေဆုံးသူ73ယောက်ရှိတယ်လို့ကျန်းမာရေးဒုဝန်ကြီးကဒီကနေ့ပြောပါတယ်အမေရိကန်ပြည်ထောင်စုမှာတော့ဘယ်ကနေဘလို့ကူးစက်မှမသိတဲ့ပထမဆုံးပိုးကူးစက်သူရှိနေတယ်လို့တာဝန်ရှိသူတွေကပြောကြားခဲ့ပါတယ်။ကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းကအမျိုးသမီးတယောက်ဟာအမေရိကန်နိုင်ငံအပြင်ဘက်ကိုခီးမသွားသလိုပိုးကူးစက်နေသူတဦးတယောက်နဲ့မှလည်းထိတွေ့ခဲ့ခြင်းမရှိဘူးလို့ကျောင်းမကြီးတာဝန်ရှိသူတွေကပြောပါတယ်။တခါနယူးဇီလန်နိုင်ငံမှာလည်းကိုဗစ် -19 ရောဂါဖြစ်နေသူပထမဆုံးတွေ့ရှိတယ်လို့ဒီကနေ့ကြေညာပါတယ်။နိုင်ဂျီးရီးယား၊လစ်သွေးနီးယား၊အက်စတိုးနီးယားနိုင်ငံတွေမှာလည်းကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေသူတွေရှိနေပါတယ်။ကမ္ဘာတဝန်းဒီကိုရိုနာဗိုင်းရပ်စ်ကိုကူးစက်မှုအပေါ်စိုးရိမ်နေကြတာနဲ့အတူအစုချေရာဈေးတွေဒီကနေ့ဆက်လက်ပြီးကျဆင်းပါတယ်။အာရှကဟန်ကောင်၊ရှန်ဟိုင်း၊ဆိုးလ်နဲ့ဆစ်ဒနီအစုချေရာဈေးကွက်တွေမှာဒီကနေ့300ကိုင်နှုန်းကျော်ဈေးတွေကျပါတယ်။ဥရောပမှာလည်းအထူးကအစုချေရာဈေးအလုံးနီးပါး200ကိုင်နှုန်းထက်မနည်းကျဆင်းနေပါတယ်။မကြခင်တုန်းကမှဖွင့်တဲ့ဒီအမေရိကန်အစုချေရာဈေးကွက်မှာလည်းဈေးတွေဆက်လက်ကျဆင်းနေပါတယ်။ဒီတောင်ကိုရီးယားနိုင်ငံမှာလည်းကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုအလျင်အမြန်ဖြစ်နေတာကြောင့်အဲ့ဒီမှာရှိနေတဲ့ဒီအမေရိကန်တပ်တွေဟာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုအနေနဲ့ရင်ဆိုင်နေကြရပါတယ်ရှင်
။သတင်းကျဉ်းချုပ်ကိုမဆုမျက်မှောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညာအတွက်အစီအစဉ်ထုတ်လို့ရမှုကမက်ခင်ဖြူထွေးဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့အိုင်ဒင်ဥတကူဖြစ်ပါတယ်ရှင်။ကျွန်မကဆုမွန်ပါဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီအထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။မနက်ပြန်မနက်ခင်း6နာရီကနေ9နာရီအထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ပါတယ်။ VOA ကိုနားတော်ဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington. Welcome to the